of America in Burmese.
မင်္ဂလာညချမ်းမှာတို့တာရှင်များရှင် VOA American တိုင်းရင်2018ခုနှစ်စက်တင်ဘာလ28ရက်တောက်ကြနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံအသင့်မသင့်ထက်လွတ်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စတင်ဆွေးနွေးနေပါပြီ။ရခိုင်ပြည်နယ်အချက်တဲရနိုင်ငံတကာအဆင့်ဖြစ်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းနဲ့ပြည်ပကကြောင်းဝင်ဖြစ်ရှင်းမှုတွေကိုလက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာဒီမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြမရေးနဲ့ပတ်သက်လို့စက်တဘာ29ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကြောင့်မြမအစိုးရအနေနဲ့ပြဿနာဖြေရှင်းရေးမှာပိုပြီးရှုပ်ထွေးစေမှာဖြစ်တယ်လို့သုံးသပ်ကြပါတယ်
။ကုလသမဂ္ဂလူခွင့်ရေးကောင်စီတခုလည်းမဟုတ်ဘူး။အဖွဲ့အစည်းပေါင်းစုံကနေပြီးတော့ပေါင်းပြီးတော့စုစည်းပြီးတော့ဥတီယာတစ်ခုကိုတွန်းနေတာနော်
။ဒေါက်တာခင်စောဝင်းပြောသွားတာပါ။အပြေဆုံးကိုသတင်းနေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြန်မာနိုင်ငံရခိုင်ပြည်နယ်တွင်းဖြစ်ပျက်ခဲ့တဲ့ကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒီလိုကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖျံဖြူပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့တာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တဲ့အကြောင်း American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာဒေါ်လာတန်ဖိုးနည်းနည်းပြောင်းကျလာပေမဲ့73စီစင်းနှုန်းတွေကတော့ဆက်ပြီးတက်နေသေးဖြစ်တာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေအကြက်တဲနဲ့ရင်ဆိုင်ရနိုင်တယ်လို့လုပ်ငန်းရှင်တွေကပြောတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့Brett Kavanaugh ကိုအတည်ပြုခံအသင့်မသင့်ထက်လွတ်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စတင်ဆွေးနွေးနေပါပြီ။အယူခံရုံးတရားသူကြီးနဲ့သူဆက်ချုပ်တဲ့အရွယ်ကလိန်ပိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey ဖိုတိုလွတ်တော်မှာတရားစီထွက်ဆိုခဲ့ပြီးနောက်တစ်နေ့မှာမဲခွဲကိုစီစဉ်ခဲ့တာပါ။လွတ်တော်မှာလူများစုဖြစ်တဲ့ Republican Party ကကိုယ်စားလှယ်17ယောက်၊ Democrat Party ကိုယ်စားလှယ်10ယောက်ပါဝင်တဲ့ကော်မတီအနေနဲ့တရားရုံးချုပ်တရားသူကြီးဖြစ်ခံရေးထက်လွတ်တော်တစ်ခုလုံးကမဲခွဲအသင့်မသင့်ဆုံးဖြတ်ရမှာဖြစ်ပြီးထက်လွတ်တော်မှာမဲခွဲမဲ့အစီအစဉ်ကိုစနေနေ့မှာဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ Ford နဲ့တခြားအမျိုးသမီးရဲ့ဆွဆွဲချက်တွေကိုပြည်ထောင်စုစုံစမ်းစစ်ဆေးပြီးတော့ FBI ကအပြည့်အဝနောက်ကျောင်းပြန်စစ်ဆေးနိုင်မယ့်အချိန်ထိတရားရေးကော်မတီနဲ့ထက်လွတ်တော်ကမဲခွဲမဲ့အစီအစဉ်တွေကိုစိုင်းထားဖို့လည်းမနေ့နောက်ပိုင်းမှာပဲ American ရှင်းနေအသင်းကတောင်းဆိုထားတာပါ။တရားဥပဒေစိုးမိုးရေးကိုလေးစားတဲ့အနေနဲ့ရောဥပဒေနဲ့အညီဖြစ်ဖို့အတွက်ပါတိုက်တွန်းရတာဖြစ်တဲ့အကြောင်းနဲ့တိုင်းပြည်မှာအမြင့်ဆုံးတရားရေးအာဏာပိုင်အဖွဲ့မှာတာဝန်ယူမဲ့သူတူကိုအရင်စလုံးမဲခွဲဆုံးဖြတ်တာမျိုးမလုပ်ဖို့လဲတရားရေးကော်မတီကြီးခဲတွေထံပြဖို့တဲ့စာထဲမှာဖော်ပြထားပါတယ်
။ American တို့ရှင်းနေချုပ် Rod Rosenstein ရဲ့ရထူးသက်သားနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ကိုသမ္မတ Donald Trump ကနောက်တစ်ပတ်တည်းရွှေ့ဆိုင်လိုက်ပါတယ်။2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားကိုကြားဝင်နှောက်ယှက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ယူကြီးကြပ်နေတဲ့သူရှင်းနေချုပ် Rosenstein ကိုသမ္မတ Trump ကအလုပ်ဖြစ်ဖို့စဉ်းစားနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါ။ဘ ਹੁ တရားရုံးချုပ်တရားသူကြီးနေရာအတွက်နာမည်စင်းပေးခံရတဲ့Brett Kavanaugh နဲ့သူ့ရဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey Photo ကိုအထက်လွှတ်တော်တရားရေးကော်မတီကကြားနာစစ်ဆေးကြတာကိုသမ္မတကစောင့်ကြည့်ခြင်းနဲ့အတွက်သမ္မတ Trump နဲ့ Rosenstein တို့နောက်တစ်ပတ်မှတွေ့ဆုံဖို့မနေ့ကြားရပတင်းနေ့ကတယ်လီဖုန်းဆက်ပြောဆိုပြီးတဘောတူခဲ့ကြတယ်လို့အင်ပီရိုပြောခွင့်ရကအကြေညာချက်ထုတ်ပြန်ပါတယ်ရုရှားရေးစုံစမ်းမှုတွေမှာတရားရေးဌာနရဲ့ကံရွယ်ပုံနဲ့ပတ်သက်လို့သမ္မတ Trump ကလရည်နဲ့ချီပြစ်တင်ပြောဆိုလာတာပါAmerican အခြေခံဥပဒေရဲ့25ခုမြောက်ပြင်ဆင်ချက်နဲ့အညီသမ္မတ Trump ကိုဖယ်ရှားနိုင်မယ့်အထောက်အထားတွေရနိုင်အောင်လျှို့ဝှက်မှတ်တမ်းတင်ဖို့ဒုတိယရှင်နေချုပ်ကအကြံပြုခဲ့တဲ့အကြောင်း The New York Times သတင်းစာကဖော်ပြလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကမှ Trump နဲ့ Rosenstein တို့ကြားတင်းမာမှုတွေတိုးလာတာပါသူရှင်နေချုပ်ကလည်းအဲ့ဒီဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်ပြီးအပြစ်မရှိကြောင်းကြေညာချက်နှဆောင်ထုတ်ပြန်ညှင်းဆန်းထားပါတယ်
ဒီသတင်းပတ်တဲ့နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထူထူညီလာခံမှာရောက်နေစဉ်ရှိလာတဲ့ကျင်းပမဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကိုတရုတ်နိုင်ငံကဂျောင်းဝင်နှောက်ယှက်ဖို့ကြိုးပမ်းနေကြောင်းသမ္မတဒေါ်နယ်ထရန့်ကဆွဆွဲလိုက်တဲ့ပေါ်တရုတ်နိုင်ငံကအပြင်းထန်ညှင်းဆန်လိုက်ပါတယ်။ဗိုလ်ထုနေနောက်မိုင်းတော့ကသတင်းစာရှင်းလင်းပွဲအတွင်းဆွဆွဲပြောဆိုခြင်းနဲ့ပတ်သက်လို့အထောက်အထားရှိမရှိသတင်းတော်တွေကမေးမြန်းရမှာတော့အခုချိန်မှမပြောနိုင်သေးတဲ့အကြောင်းနဲ့အချိန်တန်ရင်ပေါ်ပေါက်လာမှာဖြစ်တဲ့အကြောင်းသမ္မတကတုံ့ပြန်ဖြေကြားခဲ့တာပါ။ဒီနေ့ငါကတော့အမေရိကန်နိုင်ငံရေးကိုဩဇာလွှမ်းမိုးဖို့ကြိုးပမ်းမှုရှိတဲ့အကြောင်းအပြင်းထန်ညှင်းဆန်လိုက်တယ်လို့အမေရိကန်နိုင်ငံရေးမှာကြားဝင်ဆွဖက်ခဲ့တဲ့ရုရှားနိုင်ငံအကြောင်းသမ္မတထရန့်ကဘာကြောင့်ထည့်မပြောလဲဆိုတာကိုလည်းတရုတ်နိုင်ငံမှာမေးခွန်းတွေထုတ်နေကြတာပါ။တင်ကုန်ကုန်တွေအပြန်အလှန်တိုးမြှင့်ကောက်ခံရကနိုင်ငံခြားတင်းမာမှုတွေကြုံနေရချိန်မှာပဲဆွဆွဲချက်ထွက်ပေါ်လာတယ်လည်းဖြစ်ပါတယ်။ ချိန်မှာပဲအမေရိကန်ကအီရန်နိုင်ငံပေါ်တန်ခတ်မှုတတိချမှတ်ဖို့ပြင်ဆင်နေတဲ့အတွက်အီရန်နိုင်ငံနျူကလ িয়ার ဆိုင်ရာ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေနဲ့အမေရိကန်တို့ကြားတပ်တမန်ရေးအရာအခြေတင်ဖြစ်စရာတွေလည်းကြုံနေရပါတယ်
ရုရှားတရှိုဟောင်းဆာဂေးဂရစ်ပါနဲ့တမိဖြစ်သူယူလီယာတို့ကိုအင်္ဂလန်တောင်ပိုင်းဆဲလ်စ်ဘရီမြို့မှာပြီးခဲ့တဲ့မတ်လကအစိမ့်နဲ့တိုက်ခတ်တဲ့လို့အမရုရှားစစ်ဘက်ထောက်လိုက်ရဲ့အရာရှိသူဦးလဲတတရမြောက်သူအဖြစ်ပတ်ဝန်းပတ်သက်နေတယ်လို့ဗြိတိန်စုံစမ်းရေးမှုတွေကပြောပါတယ်။အာယုံကျော်ကိုထိခိုက်စေတဲ့အစိမ့်နဲ့တိုက်ခတ်ဖို့ကြိုတင်ထောက်လွှမ်းခဲ့သူအဖြစ်တန်ရရှိခံထားရတဲ့အဲ့ဒီတတရမြောက်လူကိုဗြိတိန်လုံခြုံရေးဌာနကသတိပြုမိခဲ့တာပါ။အခုလက်ရှိအချိန်မှာအဲ့ဒီလူရဲ့နာမည်တူကိုပဲဖြစ်ဖြစ်နာမည်အစ်စ်ကိုပဲဖြစ်ဖြစ်ထုတ်ပြန်မှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အစိမ့်နဲ့တိုက်ခတ်ရမှာပတ်ဝန်းခဲ့တဲ့အမျိုးသားနှစ်ဦးထက်ကသူဟာဆိုရင်ရုရှားစစ်ထောက်လိုင်းရဲကအမြင့်ဆုံးဂုံးပြုခန္ဓာတို့အဖွဲ့ဝင်တို့ဖြစ်တယ်ဆိုပြီးပြီးခဲ့တဲ့သတင်းမှာအစောပိုင်းကသတင်းတွေထွက်ပေါ်လာပြီးတော့အခုနောက်ဆုံးသတင်းထွက်ပေါ်လာတာပါအဲ့ဒီတယောက်ကတော့ပိုမိုဂျီအနာတိုလီချီဘီကဆိုလိုဖြစ်ပြီးသူဟာအာဖဂန်နစ္စတန်နဲ့ယူကရိန်းနိုင်ငံကရုရှားအထူးတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့သူဖြစ်ယုံကြည်ရပြီး2014ခုနှစ်တုန်းကရုရှားရဲ့အမြင့်ဆုံးဂုံးပြုစုဖြစ်တဲ့ရုရှားပြည်ထောင်စုရဲ့တရားကောင်းစုကိုချီးမြှင့်ခန္ဓာတို့ဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကိပင်းရဲ့ချက်တဲ့အနိုင်ငံတကာအဆင့်ဖြည့်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းနဲ့ပြည်ပကချောင်းဝင်ဖြည့်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ဒီကိပင်းရဲ့အရေးဟာမြန်မာနဲ့အင်းနီးရှင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြည့်ရှင်းရမယ့်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာချက်ကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာစိုးရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့ထောက်ထားတွေကိုရှာဖွေဖော်ထုတ်မယ်ဖွဲ့တစ်ခုဖွဲ့စည်းရေးမနေ့တုန်းကကုလသမဂ္ဂလူခွင့်ရေးကောင်စီကမဲခွဲဆုံးဖြတ်လိုက်ပြီးနောက်မှာပဲတရုတ်နိုင်ငံကပြောဆိုလိုက်တာပါမြန်မာနိုင်ငံကလူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးရေးတပ်ဖြတ်မှုအထိကျူးလွန်ရာရောက်ခဲ့သလားဆိုတာကိုပါလေ့လာဆန်းစစ်ဖို့တာဝန်ပေးမယ်ဖွဲ့တစ်ခုဖွဲ့စည်းရေးအတွက်အဖွဲ့ဝင်58နိုင်ငံပါဝင်တဲ့လူခွင့်ရေးကောင်စီမှာမနေ့တုန်းကမဲခွဲဆုံးဖြတ်ရမှာတော့နိုင်ငံပေါင်း35နိုင်ငံကထောက်ခံခဲ့ကြပြီးတရုတ်ဖိလစ်ပိုင်နဲ့ဘရွန်ဒီ၃နိုင်ငံကတော့ကန့်ကွက်ပဲပေးခဲ့ကြပါတယ်မြန်မာဆိုရနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အာလီတို့နဲ့မနေ့ကတီးတံတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆွေးနွေးဖြေရှင်းနိုင်မှုမျှော်လင့်ကြောင်းနဲ့တိတိကျကျဆက်ဆံမှာတရုတ်နိုင်ငံကအကူအညီပေးဖို့စမ်းသပ်ရှိကြောင်းလည်းပြောဆိုခဲ့တာပါ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပီယိုတို့စက်တင်ဘာလ29ရက်ကြာတာပြင်းနစ်ကနယူးယောက်မှာတွေ့ဆုံဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒါပေမဲ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကတော့ဖော်ပြမထားပါဘူး။ဝန်ကြီးဦးကျော်တင်ဆွေဟာစက်တင်ဘာလ26ရက်ပုံရိုးနေ့ကတော့ဝါရှင်တန် DC မြို့တော်ကွန်ဂရက်စ်လွှတ်တော်မှာအထက်လွှတ်တော်လူမျိုးစုကောင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell နဲ့တွေ့ဆုံဆွေးနွေးတယ်လို့မြန်မာနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်လို့နေရဆွန့်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကွန်ဖရင့်ဖွဲ့စည်းဆောင်ရွက်မှုစရာတွေကိုရှင်းလင်းဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာဒီနေ့အင်အားပြင်းငလျင်တွေလှုပ်ခတ်ရာကအနည်းဆုံးလူ2ဦးသေဆုံးပြီးအိမ်တွေလည်းပျက်စီးကုန်ပါတယ်။ငရင်နှစ်ကျင်းလှုပ်ခဲ့တဲ့အထက်မှာအားအပြင်းဆုံးဖြစ်တဲ့အင်အား 9.5 ရှိတဲ့ငရင်ကတော့ဆူလာဝေစီကျွန်းပေါ်ကဒွန်ဂလာမြို့ရဲ့အရှိမြောက်ဘက်35မိုင်လောက်အကွာမြောက်6မိုင်လောက်အနက်ကိုဗဟိုပြုလှုပ်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုက်တာရေးစခန်းကပြောဆိုခဲ့တာပါ။ငရင်ကြောင့်အိမ်များပြားပြိုကျခဲ့ကြောင်းလည်းဒေသခံကပေးရန်ဒီအကူအညီပေးရေးဌာနတာဝန်ရှိသူတို့ကိုကူကပ်ပြီး AP သတင်းကဖော်ပြပါရယ်။အစောပိုင်းမှာငရင်တန်းခံခဲ့ရတဲ့ရွာ900ကအချက်လက်တွေကိုစုဆောင်းရမှာအခက်အခဲတွေကြုံနေရချိန်မှာပဲနောက်ထပ်ငရင်ထပ်လုပ်ခဲ့တာဖြစ်ပြီးလူတွေထိတ်လန့်နေကြထွက်ပြေးခဲ့ကြရကြောင်းလည်းပြောဆိုခဲ့တာပါ။ငရင်ကြောင့်ဆူနာမီ3ပေးချက်ထုတ်ပြန်ခဲ့ပေမဲ့ပြန်လည်ရုပ်သိမ်းခဲ့ပြီးနောက်မှာပဲဆူနာမီရေလိုင်းတန်းခံခဲ့ရတာကြောင့်အိမ်တချို့လည်းရေနောက်မျောပါသွားခဲ့တဲ့အကြောင်းအင်ဒိုနီးရှားကပေးတန်ရောပါရေးအေဂျင်စီရဲ့ပြောခွင့်ကဆူတိုပိုပါဝိုနဂိုဟိုကပြောဆိုခဲ့ပါတယ်။ကနဦးစင်ခန်းစာတွေအရဒီနေ့စောရင်းမှာလှုပ်ခတ်တဲ့ပြင်းရ 6.8 ရှိတဲ့ငရင်ကြောင့်လူတူးတေဆုံး10ဦးထက်မနည်းတန်ရရပြီးဒါစင်နဲ့ချီတဲ့အိမ်တွေလည်းပျက်စီးခဲ့ပါတယ်။ ပစိဖိတ်သမုဒ္ဒရာတွေကမိတော်နေနဲ့ငရင်ကျော်တွေရှိရာဒေသမှာတည်ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာမကြာခဏငရင်တန်းခံရလေရှိပါတယ်။2004ခုနှစ်ဒီဇင်ဘာလထဲမှာတုန်းကအင်ဒိုနီးရှားနိုင်ငံအနောက်ပိုင်းဆူမထရာချွန်းကမ်းလွန်ကိုဗိုလ်ပြုလှုပ်ခတ်ခဲ့တဲ့ပြင်းထန်ကူးတသမရှိတဲ့ငရင်ကြောင့်ဆူနာမီရေလမ်းကြီးတွေဖြစ်ပေါ်ခဲ့ပြီးဒေသတွင်းနိုင်ငံပေါင်းတရာစင်လောက်မှာလူပေါင်း2,300,000လောက်လည်းသေဆုံးခဲ့ရပူပါတယ်
။မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုပြောင်းဖို့လူမှုဆန္ဒခံယူပွဲကိုတပိတ်မောက်ကြဖို့သမ္မတဂျော်ဂျီယိုအီဗန်နော့ဖ်ကတိုက်တွန်းလိုက်ပါတယ်။အဲ့ဒီလိုလုပ်မယ်ဆိုရင်တမိုင်းဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးကိုကူကိုအဆုံးစီရင်တာမျိုးဖြစ်လိမ့်မယ်လို့လည်းပြောပါရယ်။တနင်္ဂနွေနေ့မှာလူမှုဆန္ဒခံယူပွဲလုပ်ဖို့မဲဆွယ်စီရင်ပွဲတွေကျင်းပအနေချိန်မှာပဲကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေတဲ့မက္ဆီဒိုနီးယားသမ္မတကအဲ့ဒီလိုပြောဆိုလိုက်တာပါ။မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုလူမှုဆန္ဒခံယူပွဲလုပ်ပြီးပြောင်းလဲလိုက်ဖို့မက္ဆီဒိုနီးယားဝန်ကြီးချုပ်ဇာရန်ဇာကော့ဖ်နဲ့ဂရိစ်ဝန်ကြီးချုပ်အလက်ဆီစီပရက်စ်တို့ကြားသဘောတူညီမှုရခဲ့တဲ့အပေါ်မက္ဆီဒိုနီးယားသမ္မတကအစဉ်တစိုက်ဆန့်ကျင်ပြောဆိုလာတာဖြစ်ပါတယ်။
ထိပ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာရေးနဲ့ပတ်သက်လို့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကြောင့်မြန်မာအစိုးရအနေနဲ့ပြည်ထောင်ဖြည့်ရှင်ရေးမှာပိုပြီးရှုပ်ထွေးစေမှာဖြစ်တယ်လို့သုံးသပ်သူတွေရှိတယ်လို့မြန်မာစစ်ကောင်းဆောင်တွေကိုနိုင်ငံတကာတရားရုံးတစ်ခုခုကအရေးယူသွားရေးဆိုတဲ့လှုပ်ရှားမှုဟာထူးခြားလာပါမလားလို့တန်တရားဝင်နေသူတွေလူလည်းရှိပါတယ်မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာအချုပ်အခြာအာဏာကိုထိခိုက်စေနိုင်တယ်လို့တုံ့ပြန်ခဲ့ပါတယ်အကြောင်းအဆိုကိုကိုညံဝင်းအောင်ကတင်ပြပေးပါမယ
်ရိုဟင်ဂျာဒုက္ခသည်တွေနဲ့အခြားလူနည်းစုတိုင်းရင်းသားတွေပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အရေးယူနိုင်ရေးအတွက် OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲအဆိုပြုခဲ့တာဖြစ်ပါတယ်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ထဲမှာတော့မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာတရားရုံးတစ်ခုခုကအရေးယူနိုင်ဖို့တိကျတဲ့မှတ်တမ်းတင်ထားရေးအဖွဲ့ဖွဲ့စည်းဖို့ဆိုတဲ့ဆုံးဖြတ်ချက်ကိုကုလလူအခွင့်အရေးကောင်စီမှမဲခွဲဆုံးဖြတ်အတည်ပြုခဲ့တာပါဒီဆုံးဖြတ်ချက်ကိုကြည့်ရင်ရခိုင်အရေးနဲ့ပတ်သက်လို့တပ်မတော်နဲ့မြန်မာအစိုးရတို့ကကင်တွယ်ဖြည့်ရှင်းဖို့မှားခဲ့တာကြောင့်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်အရေးယူမှုတွေကိုရင်ဆိုင်လာရတာဖြစ်တယ်လို့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာခင်စောဝင်းကမြင်ပါတယ်
နေပြည်တော်မှာရှိတဲ့ဟိုတပ်ဖက်ကရောရပ်ဖက်ကရောဘယ်လိုဖြစ်နေလဲဆိုတော့အခုဘူးခံနေတာကုသမဂ္ဂလူခွင့်ကောင်စီတခုလည်းမဟုတ်ဘူးအဖွဲ့အစည်းပေါင်းစုံကနေပြီးတော့ပေါင်းပြီးတော့စုစည်းပြီးတော့ဥတီယာတခုကိုတွန်းနေတာနော်ဆိုတော့ဥတီယာတခုလည်းဆိုတော့ဘာလဲဆိုတော့လက်ရှိအစိုးရနဲ့လက်ရှိစစ်တပ်ကိုအရေးယူဖို့အိုက်စီမှာဖြစ်မလားကုသမဂ္ဂလူခွင့်ကောင်စီမှာဖြစ်မလားဒါမှမဟုတ်ချွေးရည်ကြီးတာကမှဖြစ်မလားတိုးတော့တန်းပြေကအခုတော်မှပြောမယ်ဆိုလို့ရှိရင်တော်လေးကိုနာမည်ဖြစ်နေပြီဒီနေ့စံကလေးကကိုယ်ကဟိုဘက်ကပြောမယ်ဆိုတော့ကျွန်တော်ခြေလမ်းတွေစားကုန်ပြီဒါကိုကိုင်းတူမှားနေတယ်ဆိုတော့အဲအီအီအီရဲ့လုံနေကြတယ်လေ
မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေပိုပြီးပြင်းထန်လာလိမ့်မယ်လို့ခန့်မှန်းကြောင်းလဲဒေါက်တာခင်စောဝင်းကပြောပါတယ
်ဟိုစားပဲရှိသေးတယ်လေကွာလမ်းမှာမတည့်ပြည့်တည့်လမ်းမှာပဲဘလို့အရေးယူမှုလုံးမလဲဆိုတော့ဒီကောင်ကဒူးဒူးတော့ညံမှာပါအခုဆိုလို့ရှိရင်ရဝင်းချာလို့ထပ်ပြီးတော့အမေရိကန်ပတ်စံပေးမယ်ထပ်ပံကြီးပေးမယ်ယူရင်းကလည်းပေးမယ်ယူကလည်းပေးမယ်ဟုတ်လားဒါပေမဲ့တကယ်ကျွလွန်ထားတဲ့လူတွေကတော့စိတ်တလုံးနဲ့မချင်ဘူး။ဟိုဒီနေ့ကလည်း Jeremy Hunt ကဒီစကားကိုပြောသွားတာပဲလေနော်။ပုံအောင်စရာနေရာမရှိဘူးတဲ့
။မြန်မာစစ်တပ်ကိုနိုင်ငံတကာတရားရုံးတစ်ခုခုမှာအရေးယူသွားရေးကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာထူးခြားတဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့သုံးသပ်သူကတော့နိုင်ငံရေးလီလာသူဦးတန်းစိုးနိုင်ဖြစ်ပါတယ်
။အဲ့တော့သူတို့ဒီလိုလုပ်လာတာကတော့မချမ်းသာဘူး။အရင် PPG ကနေပြီးတော့ကြိုးစားနေတဲ့ရင်းရကကိုယုတ်မှုတင်မှုဆိုတဲ့သုံးချက်မှုလုပ်နေတာတကယ်ကြတော့မာဖီးယားအဲ့လိုနဲ့ပတ်သက်လို့ဘုံမသာကျုံမှာလည်းဘဝမြင့်ဆုံးမှယူဆထားတဲ့အတွက်ခုနေနဲ့ရင်းရွာခက်ခဲရှိအခက်ခဲကိုချီချင်းမှုတွေတော့တမျိုးထပ်ပြီးကြိုးစားလာတဲ့ဘဝပဲလို့ကျွန်တော်ယူဆပါရင်းရကလူကိုယ်ရေးဖွဲ့ရခုယုတ်တစ်ခုရှာမယ်ဆိုတာကိုလို့တောင်ဖြစ်နိုင်ပြီးနည်းတယ်လို့ယူဆပါရင်အဲ့ဒီရင်းရကကိုယုတ်မှုဆိုတဲ့မှာတော့လူမျိုးကောင်းစီမှာပြန်ချခံရမှာအဲ့ဒါကြောင့်ကိုကတော့ဒီဒီလိုကျိုးဝမ်းမှုတွေဟာဘာဒီအတွက်ကြောင့်ဖြစ်ကြကြအဲ့အောင်မှုရှိနေလို့ဖြစ်ပါဘူ
းကုလသမဂ္ဂအချက်လက်ရှာဖို့ရေး FFM အဖွဲ့ရဲ့အစီရင်ခံစာအပေါ်အခြေခံပြီးကုလလူအခွင့်အရေးကောင်စီကအခုလိုဆုံးဖြတ်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမှုဖြစ်တယ်လို့ဂျနီဗာဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ပြောခဲ့ပါတယ်မဲခွဲဆုံးဖြတ်ချိန်မှာမြန်မာနိုင်ငံကိုအကူအညီအများကြီးပေးနေတဲ့ဂျပန်နိုင်ငံကကြားနေခဲ့ပေမဲ့လုံရုံကြီးကောင်စီမှာဗီဒီယိုအာဏာရှိတဲ့တရုတ်နိုင်ငံကတော့ ကန့်ကွက်မဲပေးခဲ့ပါတယ်။ဒါတွေဟာအကျိုးစီးပွားကြောင့်လို့ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ
်။ဟောဒါကန့်ကွက်တဲ့လူတွေကတော့သူတို့ရဲ့အကျိုးစီးပွားတော့အများသူဟိုဥတည်ထားရပဲလေဟုတ်တယ်မလား။အဲ့တော့အားလုံးတပြေးညီဖြစ်ဖို့ဆိုတာလည်းနည်းနည်းတော့ခဲရမှာလေ။အဲ့တော့ဒီနိုင်ငံသုံးနိုင်ငံကြီးမယ်ဆိုလို့ရှိရင်ဟိုသူတို့အကြောင်းနဲ့သူတို့တစ်ခုစီရှိမှာပေါ့။နောက်ပြီးတော့ဟိုဂျပန်လိုဘာလို့လို့ပေါ့လေ။ဂျာနီနိုင်ငံတွေလည်းရှိတာပေါ့။အဲ့မဲ့အခုပါက45နိုင်ငံထဲမှာ35နိုင်ငံသဘောတူတယ်ဆိုတဲ့ခါကျတော့ပြုတ်မယ်ဆိုရင်တော့တစ်ပတ်ဆောင်နေကြီးပါထင်ရှားကြီးပါဒီဥစ္စာလေးနော
်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမဲခွဲရမှာထောက်ခံမဲ35မဲကန့်ကွက်မဲ3မဲဂျာနီ9မဲနဲ့ဆုံးဖြတ်ချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်ကန့်ကွက်တဲ့3နိုင်ငံကတော့တရုတ်ဖိလစ်ပိုင်နဲ့ဘူရွန်ဒီနိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်အခုဆက်ပြီးမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီး Facebook ကိုအပြည့်တင်လိုက်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်တပ်ခေါင်းဆောင်တွေကိုအရေးယူရေးတောင်းဆိုနေကြသလိုဒီလိုအကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့လည်းတာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံရေးဝန်ကြီး Jeremy Hunt ကပြောဆိုပါတယ်။အမုန်းစကားပြန့်ပွားမှုတွေကို Facebook ဘက်ကတင်းတင်းကြပ်ကြပ်ချုပ်ကန်လာတာတွေရှိပေမဲ့ဖြစ်ခဲ့တဲ့ကိစ္စတွေအတွက်တာဝန်ယူရမယ်လို့သူကပြောဆိုတာပါဒီပြောဆိုချက်အပေါ်မြန်မာနိုင်ငံရေးလှိလာသူတွေရဲ့အမြင်တွေနဲ့အတူဦးသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံအတွက်မုန်းတရားပြန့်ပွားမှုတွေနဲ့သတင်းမားတွေဖြန့်ချိနေတာတွေကိုဟန်တာမဲ့စီစဉ်နေ Facebook လူမှုကွန်ရက်ကုမ္ပဏီကကြေညာပြီးအရေးယူဆောင်ရွက်နေချိန်မှာပဲမြန်မာနိုင်ငံကိုမကြာခင်ကတွားရောက်ခဲ့တဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကဖြစ်ပွားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့လဲတာဝန်ရှိတယ်ဆိုတဲ့မှတ်ချက်ပြောဆိုခဲ့တာပါFacebook လူမှုကွန်ရက်ကိုသုံးပြီးမုန်းစကားပြန့်ပွားမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးကိစ္စပြည်ထောင်နိုင်ငံရဲ့ရည်ရည်ချက်မေးမြန်းတာကို Twitter လူမှုကွန်ရက်ကနေအခုလိုဗီဒီယိုနဲ့ပြန်လည်ဖြည့်ကြားခဲ့တာပ
ါ Facebook's platform has been used to spread some absolutely vile messages that have incited people
Facebook platform ကိုသုံးပြီးတော့အကြမ်းဖက်မှုဖြစ်စေတဲ့သတင်းစကားတွေနဲ့ဆိုးရွားတဲ့ယာစွန်းမှုတွေကျူးလွန်အောင်တည်ထိုးခဲ့တာတွေရှိပါတယ်ဒါမျိုးပဲဖြစ်အောင်လို့ Facebook အနေနဲ့အာမခံဖို့လိုသလိုသူတို့ platform ကိုတုံးပြီးတော့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့တာဝန်ယူရပါလိမ့်မယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတာဝန်ယူဖို့တောင်းဆိုတာမျိုးပါ
။ပြီးခဲ့တဲ့ဩဂုတ်လကပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုစီမင်းစည်းကမ်းအနေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပိတ်လိုက်တဲ့အကြောင်း Facebook ကကြေညာခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်ရဲ့ကိုယ်ပိုင်အကောင့်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးအကောင့်တွေအပြင်စစ်တပ်ရဲ့မြဝတီရုပ်တံလိုင်းတွေလူပုဂ္ဂိုလ်နဲ့ဖွဲ့စည်းစုစုပေါင်း20ရဲ့အကောင့်တွေကို Facebook ကဖိတ်ပင်ခဲ့တာပါအမုန်းစကားတွေသတင်းမားတွေကို Facebook ပေါ်ကနေဖြန့်ဝေတာကိုတွန်းပြည့်ရည်ယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံအတွင်းကဒီလိုအကောင့်တွေကိုနည်းပညာကောင်းကောင်းနဲ့ပိုပြီးဖော်ထုတ်ရည်ယူဆောင်ရွက်လာတာဖြစ်တဲ့အကြောင်း Facebook ကုမ္ပဏီကကြေညာခဲ့ပါတယ်နိုင်ငံရေးသုံးသပ်သူတူဖြစ်တဲ့ဦးစီသူအောင်မြင့်ကတော့အမုန်းစကားပြန်ပေါ်အောင်လုပ်တဲ့သူတွေကိုရည်ယူနိုင်ရေးကအချိန်သိမ့်နောက်ကျနေပြီလို့တောင်ပြောနိုင်တဲ့အကြောင်းအခုလိုပြောပါတယ်
Facebook က platform တစ်ခုဖြစ်တဲ့ခါကျတော့ဒီ platform ကိုသုံးပြီးတော့မှအဲခုနကတော့ဗောနော်တစ်ခုခုဟိုရာဇဝတ်ပြမှုဖြစ်စီဗာဖြစ်စီလုပ်တယ်ဆိုတဲ့ဥစ္စာကိုဟိုသူ့ကိုတာဝန်ရှိတယ်အရေးယူတယ်အဲ့ဒီဟာကျတော့ကျွန်တော်သိမကျွမ်းကျင်တော့မပြောနိုင်ဘူးဒါပေမဲ့ကျွန်တော်ပြောနိုင်တာတစ်ခုကတော့ဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးသူမျိုးတွေအကြမ်းဖက်မှုတွေကအရှိတ်ပိုင်းမှာကလေးအများကြီးဖြစ်ခဲ့တယ်အဲ့ဒီဖြစ်ခဲ့တဲ့စီမှာ Facebook ကိုသုံးပြီးတော့မှဟိုလုပ်တာတွေရှိတယ်အဲ့ဒါဘာတွေလုပ်လဲဆိုတော့အမုန်းတရားဖြန့်ဖြူးတဲ့အဆင့်လောက်ရှိတယ်နောက်တစ်ခုကျတော့အမုန်းတရားဖြန့်ဖြူးတာကနေပြီးတော့မှထုံစော်တာကြီးရှိတယ်နောက်ဆုံးတစ်ခုကတော့အဲ့ဒါတော့အဆိုးဆုံးပေါ့ဟိုတကယ်ကိုပဲဥမာတတ်လိုက်ကြဟိအဲသွားပြီးတော့မှဟိုလှုပ်ကြပါဗာညာအကျန့်ဖက်ပါဆိုပြီးတော့မှထုံစော်တာကြီးလည်းရှိတယ်ဒါပေမဲ့ကျွန်တော်ပြီးတော့ကအဲ့ဒီအချိန်အဲ့ဒီကာလကတည်းကစပြီးတော့စိတ်ဆုံးမှအဲ့လိုလှုပ်တဲ့ဟာတွေကိုမြန်မာနိုင်ငံထဲမှာကျွန်တော်တို့ဆိုရင်နာမည်တွေနဲ့တကွပါကျွန်တော်ကထောက်ပြရတယ်ဘယ်လူဘယ်လူသူဘယ်လိုမျိုးရေးထားလဲဒါကဟိုဗာလေဥပဒေရအရေးယူပြင်လေပါညာပေါ့နော်ဒါမျိုးကျွန်တော်တို့ကအဲ့လိုမျိုးလုံးစုံလို့သာရေးသားတာတွေလုပ်ခဲ့ပေမဲ့တယောက်မှအရေးယူခံရတာမရှိဘူးကျွန်တော်နားလေတာကတော့ဒါတွေနဲ့ပတ်သက်ဥပဒေပဲမရှိသေးလို့လားအဲတကယ်တော့ဥပဒေတွေပါပြေချာထုတ်ပြန်ပြီးတော့အရေးယူပြင်တယ်လို့တော့ကျွန်တော်ထင်တာပဲ
စတင်မာလာပထမပတ်အတွင်းအမေရိကန်ထက်လွတ်တော်ဂျာနာပွဲမှာ Facebook လုပ်ငန်းလေပတ်မှုဆရာကြီးကရှော်လီဆန်ဘတ်ကအကြမ်းဖက်မှုတွေကိုအားပေးလုံဆောင်နေတဲ့အကောင့်တွေကို Facebook ကစစ်ဆေးဖော်ထုတ်နေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံမဆောင်ရနေအောင်လုပ်ကိုင်နေတဲ့အကြောင်းပြောကြားခဲ့ပါတယ်။ဖြစ်တဲ့နိုင်ငံသားရေးဝန်ကြီး Jeremy Hunt ကတော့နောက်နောက်မဖြစ်ပေါ်အောင်အာမခံဖို့လိုတဲ့တစ်ချိန်တည်းမှာပဲအကြမ်းဖက်မှုတွေပေါ်ပေါအောင်အမုန်းစကားတွေဖြန့်ဝေခွင့်ပြုခဲ့တဲ့အပေါ်မှာလည်း Facebook အနေနဲ့တာဝန်ရှိတယ်ဆိုပြီးပြောဆိုသွားတာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးခဲ့တာပါ။ VOA ရဲ့တောက်ကြညာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ခုဆက်ပြီးတော့မနေ့ပြန်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။ဆရာရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြန်လည်သိမြတ်ရေးကိုရထိခိုက်နိုင်ပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- ါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရရှင
်။ VOA ဒိုင်းရိုက်လေလိုက်အစီအစဉ်ကိုအပတ်စဉ်အင်ကာနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။စနေညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အထက်မှန်ဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတန်းရောက်သတင်းလွှာတော်ကိုတင်ဆက်ပေးပါမယ်။ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာဒေါ်လာတန်ဖိုးနည်းနည်းပြန်ကျလာပြီမဲ့ဆက်သုံးစီဈေးနှုန်းတွေကတော့ဆက်ပြီးတက်နေသေးဖြစ်ပါရယ်။ဈေးတက်နေပြီမဲ့ဆက်သုံးစီကိုအရှုံးခံပြီးရောင်းချနေရတာလို့မြန်မာနိုင်ငံဆက်သုံးစီတင်သွင်းဖြန့်ဖြူးရေးအသင်းတာဝန်ရှိသူကပြောပါရယ်။ဒီလိုဆက်သုံးစီဈေးတက်နေတာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေအကျက်အတည်းနဲ့ရင်ဆိုင်ရနိုင်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ
်။ဒေါ်လာငွေကစားရသူတွေကိုရေးယူပြီးရနောက်ပိုင်းဒေါ်လာဈေးက1550ဝန်းကျင်လောက်ပြန်ကျလာရဆိုပေမဲ့လောင်းလာစီဈေးကဆက်ပြီးတက်နေလို့လောင်းလာစီကစားရသူတွေကိုလည်းစစ်စစ်မေးမြန်းတာတွေလုပ်တင်တယ်ဆိုပြီးဝေဖန်မှုတွေမြင့်တက်နေပါတယ်။ပြည်တွင်းမှာလောင်းစာစီဈေးနှုန်းတွေမကျပေမဲ့စီတင်သွင်းဖြန့်ပြီးရောင်းချရတဲ့သူတွေအနေနဲ့အတိုင်းအတာတစ်ခုထိအရင်းဈေးအောက်ကိုလျှော့ချပြီးရောင်းချနေတဲ့အခါမျိုးလည်းရှိနေရလို့မြန်မာနိုင်ငံဆက်သုံးစီတင်သွင်းဖြန့်ပြီးရောင်းချရတဲ့အသင်းအတွင်းရင်းမှုဦးဝင်းမြင့်ကပြောပါရစေ။ကျွန
်တော်တို့ဒီစီဈေးနှုန်းကိုတွက်ချက်တဲ့အခါမှာလက်ရှိဖြစ်ပေါ်နေတဲ့ဒေါ်လာငွေနှုန်းလက်ရှိဖြစ်ပေါ်နေတဲ့စီဈေးကိုကျွန်တော်တို့ပြပါရစေ။အရင်တော့ကကျွန်တော်တို့ဝေခဲ့တဲ့ဈေးကြည့်ပါတယ်ဆိုတဲ့အကြောင်းနဲ့လည်းထက်မတွက်ပါဘူး။ဒါ၄ရက်နေ့ဈေးတစ်ခုဖြစ်မယ်ဆိုရင်ကျွန်တော်တို့ကားစီမှာ 1.35% ပေါ့ကျွန်တော်တို့က minus ဖြစ်နေတယ်။ဆိုတော့အဓိကငွေဈေးနဲ့ပြောမယ်ဆိုတော့ငွေဈေး 1545 ကျပ်လောက်ဖြစ်တဲ့အချိန်မှာတော့မှပဲဒီတစ်ပတ်လုံးကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ဟိုအမျက်ရခိုင်နှုန်းထက်တဲ့ဟိုရက်ကတော်တော်လေးနည်းပါလေ average နဲ့ကြည့်မယ်ဆို 0.36 ဒါ minus ပါလက်ကားမှာလည်းပဲနဲ့လက်လီမှာလည်းပဲ -3.65 margin ဆိုပြီးတော့ပထမအပတ်မှာဖြစ်ပေါ်ပါလေအဲ့တော့ပြောကျင်တာကတော့ကျွန်တော်တို့ကဒီငွေဈေး1530 40မှာတဲ့ဘူးကကျွန်တော်တို့ရောင်းတဲ့ဈေးတွေဒီဟိုပေါ့နော်ကျွန်တော်အရင်မရတဲ့ဈေးဖြစ်တဲ့ရက်ကတော်တော်လေးများနေတဲ့အနေအထားလေးရှိတာတွေ့ရမှာဖြစ်ပါတယ်
ဆက်သုံးစီဈေးကွက်ကပြည်တွင်းကုမ္ပဏီတွေကပဲဈေးကွက်ကိုအဓိကကန့်ကွက်ထားတာဖြစ်ပါတယ်။စင်ကာပူကအမှန်တကယ်ယူရဲ့တန်ဖိုးထက်ဈေးကြီးနေပြီးနိုင်ငံတကာလောင်းစာစီကုမ္ပဏီတွေကိုအပြိုင်ဆိုင်ခွင့်ပြုဖို့လိုတယ်လို့လည်းအများစုကသုံးသပ်ပါတယ်။အခုလိုဆက်သုံးစီဈေးတွေတက်နေရကြောင်းကုန်စည်ပို့ဆောင်ရေးနဲ့ခီးသွွားလုပ်ငန်းကိုလည်းအထိုက်အလျောက်ထိခိုက်မှုတွေရှိနေပါတယ်။ JJ Express ခီးသွွားလုပ်ငန်းကတောင်းရှိသူတို့ဖြစ်တဲ့ဦးမြင့်ဦးကအခုလိုပြောပါတယ်
။စီဈေးကပိုကုန်သွားတာပေါ့။ဆိုတော့ပိုကုန်သွားတယ်။တဖြည်းဖြည်းဆိုရင်အခုလိုတစ်ကိန်းကလောက်ကုန်သွားရတယ်ထင်တယ်။ဟိုများသွားပြီပေါ့ဒီတက်ဖို့ကြောင့်လည်းကျွန်တော်ကခက်နေရအောင်အချောင်းချောင်းတွေထောင်းနေအောင်နည်းနည်းတော့အချက်တွေရှိနေအောင်ဒါပေမဲ့ခုလိုတော့ကြာကားရလည်းငိုရင်းပဲဆိုတော့လူတဲနေတော့တိတ်တော့မတိတာကြီးပေါ့နော်ပုံရရဒီမှာဒီလိုတည်းပြည့်ပေါ့ကျွန်တော်မျောရအောင်သူဒီညမခံနိုင်တဲ့ခါကျတော့လည်းတက်ရောက်အောင်ပေါ့
အောက်ကလာအစာပိုင်းမှာဒေါ်လာကိုမြန်မာကျပ်1400ဝန်းကျင်ရှိခဲ့ပြီး92အောက်တင်းတလီတာကို900ကျပ်ပါအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမညီမျှမှုပြဿနာကကမ္ဘာနိုင်ငံများစုကိုရိုက်ခတ်ခဲ့ပြီးစီးပွားရေးမတည်ငြိမ်သေးတဲ့မြန်မာနိုင်ငံအနေနဲ့ပို့ပြီးအထိနာခဲ့လို့စတင်မာ20လောက်မှာဒေါ်လာဈေးက1650လောက်ထိအမြင့်ဆုံးဖောင်းပွားခဲ့ပါတယ်။ဒေါ်လာနဲ့ဝယ်ယူရတဲ့လောင်းစာစီဈေးနှုန်းလည်းလိုက်တက်ခဲ့ပြီး92အောက်တိန်တလီတာကိုကျပ်1050လောက်ထိတက်ခဲ့ပါတယ်။ဒီနေ့ရန်ကုန်လောင်းစာစီဈေးနှုန်းကတော့92အောက်တိန်တလီတာကို1035ကျပ်95အောက်တိန်တလီတာကို1085ကျပ်ရှိပြီးပရီးမီယံဒီဇယ်ကတော့တက်လီတာကို1095ကျပ်ရှိပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာဒီတက်ပို့ပြီးဈေးများပါတယ်။ဒေါ်လာဈေးကတော့ဒီနေ့အတွက်ဘိုးဘန်တက်မှတ်တဲ့နှုန်းကတော့1560ကျပ်ဖြစ်ပြီးပြပပေါက်ဈေးကတော့1520ဖြစ်ပါတယ်။
ကုသိုလ်တက်ပါရှင်အခုဆက်ပြီးတော့ American Science သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်American တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတင်သွင်းခံရတဲ့ Brett Kavanaugh နဲ့သူ့ကိုလင်ပိုင်းဆိုင်ရာစော်ကားခဲ့တယ်လို့ဆွဆွဲခဲ့တဲ့တက္ကသိုလ်ပါမောက္ခ Christine Blasey Ford တို့ဟာ Washington DC မြို့တော်ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာကြာတာပြီးနေကထွက်ဆိုခဲ့ပါတယ် Mr. Kavanaugh ဟာ1982ခုနှစ်ထက်တန်းကျောင်းသားဘဝတုန်းကသူ့မကိုလင်ပိုင်းဆိုင်ရာရာစော်ကားခဲ့တယ်လို့ Miss Ford ကဆွဆွဲခဲ့တာဖြစ်ပြီး Kavanaugh ကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆိုပါတယ်ဒါပေမဲ့လည်း Miss Ford နဲ့တခြားမျိုးသမီးတွေရဲ့တိုင်ကြားဆွဆွဲမှုတွေကြောင့်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အဖို့ကိစ္စကလည်းထိခိုက်လာနိုင်ပွဲရှိပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီး VOA သတင်းတောက်ဂျင်းမလုံးသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါ။
American တရားရုံးချုပ်တရားသူကြီးဖြစ်ဆိုပြတဲ့ကိစ္စမရေမရာဖြစ်နေချိန်မှာပဲ Follow All to တက္ကသိုလ်ဗမာခ Christine Blasey Ford ဟာထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာမနေ့ကထွက်ဆိုခဲ့ပါတယ
်။ Here today not because I want to be. I am terrified.I am here because I
need to make dinia ma yauk ni da ha jama la jin lo raw ma hou pa u jama jauk ba de jama aku di ko la da ha jama ne Brett Kavanaugh to athat tan chang da bwa rong ga ba ri phit khe de so ra ko pyo pya bo atwa naingan da ti yauk ani ne ta kun shi de lo yu sa lo di ko la da ba
American da naingan long ga di kaisa ko saung chi ni ja bi lo 1980 pye lon ne aso bai ka la tu lo se jaw tat ayue ma Kavanaugh ka tu ma ko lein mai san ya ya so ga ga de lo so swe ga da ne patat bi lo Miss Ford ကအသေးစိတ်ပြောပြခဲ့ပါတယ
်. I believed he was going to rape me. I tried to yell for help. When I did,
သူကကျမကိုအဓမ္မပြုချင်မယ်လို့ကျမစိတ်ထဲမှာဖြစ်ခဲ့ပါတယ်. ကျမအော်ဟစ်ပြီးတော့အကူအညီတောင်းခဲ့ပြီးတော့အဲ့လိုလုပ်တဲ့ချိန်မှာ Brett ကကျမဗစက်ကိုသူ့ရဲ့လက်နဲ့ပိတ်ပြီးတော့ကျမအော်လို့မရအောင်လုပ်ပါတယ်. အဲ့ဒီအဖြစ်အပျက်ကိုကျမအကြောက်ဆုံးဖြစ်ခဲ့ပြီးတော့ကျမဘဝတစ်လျှောက်လုံးမှာသိရပါကြည်ရစ်တာပါ.
လုံခဲ့တဲ့နှစ်ပေါင်းများစွာကဖြစ်ခဲ့တဲ့ဒီဖြစ်ရက်နဲ့ပတ်သက်ပြီးမေးတဲ့အခါမှာတော့ Miss Ford ကသူမကိုလိမ်မိုင်းဆိုင်ရာရစော်ကားတိုက်ခိုက်ခဲ့တဲ့သူဟာ Kavanaugh ဖြစ်တယ်ဆိုတာတရားရဂိုင်လုံးသိကြပြီးတော့ Kavanaugh ရဲ့တငယ်ချင်းတွေကတယောက်ကကြီးနေတာဖြစ်တယ်လို့အထက်လွှတ်တော်မတ်တွေကပြောကြခဲ့ပါတယ
် The laughter the uproarious laughter between the two
သူတို့ညောက်ကကျမအဲ့လိုဖြစ်ပြီးတော့ဒုက္ခရောက်တာကိုသဘောကျပြီးတော့လှောင်ပြောင်ရေမောခဲ့ကြပါတယ်
Miss Ford ကထွက်ဆိုပြီးတဲ့နောက်မှာတော့ Brett Kavanaugh ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှာသူ့ပေါ်ဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းစိတ်ခံစားမှုမျိုးစုံနဲ့ထွက်ဆိုသွားပါတယ
် I'm not questioning that Dr. Ford may have been sexually assaulted by some person
Dr. Ford အနေနဲ့တချင်ချင်းတနေရာမှာတရားရောကလိမ်မဲဆိုင်ရာအရာစော်ကားတိုက်ခိုက်ခံရတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါကိုကျွန်တော်အနေနဲ့မေးခွန်းမထုတ်လို့ပါဘူးဒါပေမဲ့ကျွန်တော်အနေနဲ့သူ့ကိုယ်တော်၎င်းဒါမှမဟုတ်တခြားတရားရောကိုယ်တော်၎င်းဒါမျိုးတခါမှမလုပ်ဘူးပါဘူးကျွန်တော်ကဒါမျိုးလုပ်တတ်တဲ့သူမဟုတ်တယ်လို့အရင်တုန်းကလည်းမလုပ်ပါဘူ
း Kavanaugh ကတော့အခုလိုဆွဆွဲချက်တွေကြောင့်သူနဲ့သူ့မိသားစုတစ်သက်လုံးနာမည်ပြတ်သွားခဲ့တယ်လို့ပြောလိုက်ပြီးဒါဟာသူ့ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်လို့မရအောင်ရည်ရွယ်ပြီးတော့ဒီမိုကရက်တွေဘက်ကသဘုတ်လေးလွင့်ပြောဆိုတာဖြစ်တယ်လို့လည်းအကြီးအကျယ်ဝေဖန်လိုက်ပါတယ
် This whole 2-week effort has been a calculated and orchestrated political hit fueled with apparent pent-up anger about President Trump
ဘီဂန်ရဲ့သတင်းပတ်နှစ်ပတ်လုံးမှတွေ့ခဲ့ရတာကတော့သမ္မတ Trump နဲ့2016ရွေးကောက်ပွဲပေါ်မကျေနပ်လို့နိုင်ငံရေးအရာအကွက်ချပြီးတော့လုတ်ခဲ့တာတွေပြီးတော့ Clinton ကိုစားလက်တုံပြန်တာတွေနဲ့ပြင်ပလက်ဝဲဝါဒီအတိုက်ခံဖွဲ့တွေစီကနေဒေါ်လာတန်ပေါင်းများစွာအကုန်ကျခံပြီးတော့လုတ်ခဲ့တာကိုတွေ့ခဲ့ရပါတယ်ဒါကကျွန်တော်ရဲ့တရားရေးမှာတာဝန်ထမ်းဆောင်ခဲ့တဲ့မှတ်တမ်းတွေအပေါ်အထိနောင်လုတ်တာပါ
Catherine Blasey Ford ဟာ Kavanaugh ကလိမ်မိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်လို့ပြောတဲ့သူတွေတဲကတဦးဖြစ်ပြီးတော့ကျန်တဲ့သူတွေကတချို့တွေကတော့လူသိရှင်များထွက်ဆိုခဲ့တယ်လို့တချို့တွေလည်းအမည်မဖော်ဘဲနေတာတွေရှိခဲ့ပါတယ်။အထက်လွှတ်တော်ဂျာနာဝဲရဲ့ပြင်ပမှာတော့ Kavanaugh ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်မှုကိစ္စကိုထောက်ခံသူတွေရောခန့်ကွက်သူတွေကပါသူတို့ရဲ့သဘောထားတွေကိုအမျိုးမျိုးထုတ်ဖော်ပြောဆိုခဲ့ကြပါတယ်။အခုဆိုရင်အထက်လွှတ်တော်အမတ်တွေအနေနဲ့လည်းသူတို့နှစ်ဦးရဲ့ထွက်ဆိုချက်တွေကိုစဉ်းစားဆင်ခြင်သုံးသပ်ပြီးဆုံးဖြတ်ရတော့မှာဖြစ်တာကြောင့်တမန်ထရမ့်ကတရားရုံးချုပ်တရားသူကြီးအဖြစ်ခန့်ဖို့အဆိုပြုချက်ကဘာဖြစ်လာမလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြံနေညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနာရီဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍတုဒ္ဒဆုံလင်အမေရိကန်တခွင်းအစီအစဉ်တွေနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာ
တို့တတိထားမှာဒီစားပတ်ကုံတွေရဲ့ BN ရဲ့ကင်းရှင်ရေးအဲ့ဒါတွေရောနောက်ကျမ်းမာရေးနဲ့ညီညွတ်ဖို့
ကောက်ပဲသီးနှံစိုက်ပျိုးထုတ်လို့ရမှာအထွက်ကောင်းမှုအတွက်တဘာဝမဟုတ်တဲ့ဓာတုဆေးဝါးတွေသုံးဆွဲရမှာတတိကြီးကြီးထားဖို့လိုတဲ့အကြောင်းမြန်မာနိုင်ငံဆန်စပါးတင်ကဒေါက်တာမြူအောင်ကျော်ကပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးရေးရာခန္ဓာကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမ်မာတွေအတွက်လူမှုအတိုင်းဝိုင်းမှာထောက်ခံအားပေးမှုနှဲပါနေသေးတဲ့အကြောင်းပန်ဒိုရာဆိုတဲ့ကလောင်နဲ့လူသိများတဲ့ကဗျာဆီယမ်မာပြည်ဦးလှိုင်ကပြောပါတယ်မိဘရဲ့အားပေးမှုကြောင့်ကဗျာဝါဒနာပါခဲ့သူမြတ်မတ်ပြည်ဦးလှိုင်အနေနဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေကဗျာရေးတာကိုအားပေးတဲ့အနေနဲ့ကျိုးညှိခြင်းဆိုတဲ့ကဗျာဆီယမ်မာတွေစုပေါင်းရေးသားထားတဲ့ကဗျာစာအုပ်ကိုထုတ်ဝေပြီးမြန်မာမျိုးသမီးတွေရဲ့ကဗျာနမူနာလက်ရာကိုဖော်ထုတ်ပေးနိုင်ခဲ့ပါတယ်သူရဲ့ကဗျာဆီယမ်မာတူဘဝခရီးကြောင်းနဲ့ပတ်သက်လို့ဒီတရင်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်အမျိုးသမီးကဗျာဆီယမ်မာတူအနေနဲ့ပေါ့နော်ဒီနေ့မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမ်မာတွေရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်မြန်မာပြည်မှာဒီထွက်တဲ့ကဗျာစာအုပ်တွေကိုလေ့လာပြီးကြည့်လိုက်တဲ့အခါမှာအမျိုးသမီးကဗျာဆရာတွေရေးတဲ့ကဗျာစာအုပ်တွေကနည်းနေတယ်။နောက်အမျိုးသမီးကဗျာဆရာမတွေရဲ့အရေးအတွက်ကလည်းနည်းနေတယ်။အမျိုးသမီးကဗျာဆရာမတွေရေးတဲ့ကဗျာတွေကိုညွှန်းဆိုမှုကလည်းနည်းတယ်၊ဝေဖန်မှုကလည်းနည်းတယ်ပေါ့နော်။အဲ့လိုမျိုးဒီမှာမြင်မိတယ်။အဲ့ဒါကလည်းဘာတွေကိုကြည့်ပြီးတော့ပြောရလဲဆိုတော့ဥပမာဆိုရင်ကဗျာဆရာ100ကျော်လောက်စုပြီးတော့ထုတ်ထားတဲ့စာအုပ် anthology အဲ့လိုစာအုပ်မျိုးမှဆိုရင်အမျိုးသမီး100ယောက်လောက်ပဲပါနေတာမျိုး။နောက်တစ်ခါတချို့စာအုပ်တွေကြတော့ဒီကဗျာဆရာတွေရဲ့စုပြီးတော့အမှတ်တရထုတ်တဲ့စာအုပ်ပေါ့။ဆရာပေါင်း30ကျော်40ကျော်အဲ့မှာအမျိုးသမီးတယောက်မှမပါတာမျိုးတော့မှတွေ့ရတယ်။ဒါပေမဲ့သူတို့ကအမျိုးသားများတည်တန့်ထုတ်တဲ့စာအုပ်လို့တော့လည်းရေးမထားပြန်ဘူး။အဲ့လိုဆိုတော့ဒါမေ့ကြံခဲ့တာဖြစ်ကောင်းဖြစ်မယ်။ဒါမှမဟုတ်အမျိုးသမီးရေးတဲ့ကဗျာလေးကအားသိမ့်မကောင်းဘူးလို့ယူဆရမျိုးလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်။ပြီးတော့ဒီနေရာမှာကွက်လက်တစ်ခုတော့ရှိနေပြီလို့ကျွန်မထင်လိုက်ပါတယ်။
ဟုတ်ကဲ့။ဟိုမြန်မာနိုင်ငံမှာတကယ်ကြတော့လူဦးရေတဝက်ကအမျိုးသမီးတွေဖြစ်တဲ့ကြောင့်အရာရာမှာပေါ့နော်။အမျိုးသမီးတွေအနေနဲ့ရတယ်ဒီခွဲခြားဆက်ဆံခံရတာတွေရတယ်တွေ့နေရတယ်ဒီ။အခုမပြေဦးလိုက်ပြောပြချက်အရာဆိုရင်ကဗျာလောကမှာလည်းအလားတူလို့ဖြစ်နေတာပေါ့အဓိကအကြောင်းကဘာတွေလို့သုံးသပ်ပါလိမ့်ရှင
်အဓိကအကြောင်းကအကြောင်းတွေထဲမှာတစ်ခုကတော့ culture ပေါ့ကိုယ့်ရဲ့ယဉ်ကျေးမှုအရာပေါ့နော်ကဗျာဆိုတာမျိုးကတခြားအမှုပညာအမျိုးအစားရဲ့ထဲမှာသူကလည်းအင်မတန်မှဒီစကလုံးကိုအခြေပြုပြီးတော့လွတ်လွတ်လပ်လပ်တွေးခေါ်လွတ်လွတ်လပ်လပ်ရေးသားတဲ့ကိစ္စမျိုးတွေပေါ့ကျမတို့ရဲ့ယဉ်ကျေးမှုမှာကတချို့အကန့်အသတ်အတားအဆီးလေးတွေရှိနေတယ်ရဲရဲတွေးရဲရဲရေးဖို့ဆိုတဲ့ဟာမျိုးမှာအကန့်အသတ်ကလေးတွေရှိနေတယ်နောက်ဘဟုတုတအနေနဲ့ပေါ့ရိုးရာပုံစံအဖြစ်ရတော့အမျိုးသမီးတွေကဒီကိုယ့်ရဲ့အိမ်မှုကိစ္စတို့ဒီအမျိုးသမီးရေးရာကိစ္စဒါမှမဟုတ်လည်းနှလုံးသားရေးရာဒီလိုမျိုးတွေကိုပို့ပြီးတော့ဦးစားပေးပြီးတော့စီးပွားရေးတို့လူမှုရေးတို့ဒါတွေမှာပါဝင်မှုကနည်းပါးနေတယ်လို့ယူဆရတယ်ပေါ့နော်အဲ့လိုဆိုတော့သူတို့ရဲ့ရေးသားတဲ့ဒီကဗျာလေးမှဆိုရင်လည်းဒီလိုအကြောင်းအရာမျိုးတွေကိုထင်ရတာမျိုးကနည်းနေမယ်ဆိုရင်အများစုဖြစ်တဲ့ကဗျာစရာတွေဂျာတန်းမှာဟိုစိတ်ဝင်စားမှုမရှိဘူးဒါမှမဟုတ်အစကတည်းကအမျိုးသမီးဆိုရင်တော့ဒီလိုပဲရေးမှာပဲကွာဆိုပြီးတော့ဟိုသူတို့ကသိပြီးတော့အာယုံမဆိုင်ကြဘူးပေါ့လက်တွေမှာတော့အခုအမျိုးသမီးတွေကတဖြည်းဖြည်းနဲ့ဒီအမျိုးသားတွေလိုပဲတခြားနယ်ပယ်တွေမှာနောက်နောက်ဝေဖန်တွေးခေါ်တဲ့နေရာတွေမှာရေးလာကြတယ်ဒါပေမဲ့ဒါကိုဟိုအလေးထားပြီးတော့စိတ်ဝင်စားခံမှုတော့လိုနေသေးတယ်လို့ကျွန်မကထင်ပါတယ်ဒါကြောင့်မို့လဲအခုလိုမျိုးဒီမဂ္ဂဇင်းတွေမှာဖြစ်ဖြစ်စာအုပ်တွေမှာဖြစ်ဖြစ်အမျိုးသမီးကဗျာတွေတွေ့မြင်မှာမှုကနည်းနေပါသေးတယ်အဲ
့တော့အမျိုးသမီးကဗျာဆီယာမတွေဟိုထောက်ခံအားပေးတာပေါ့နော်နည်းနေသေးတယ်ဆိုတော့ကဗျာဆီယာမတူအနေနဲ့ပေါ့နော်ပဲလို့လှူဆောင်ပေးသေးတယ်လို့ထင်ပါလေ
။ပထမဆုံးကဒီစာပေအတိုင်းဝိုင်းနေနေပေါ့။စာပေအတိုင်းဝိုင်းမှာမှဒီကဗျာအတိုင်းဝိုင်းပေါ့။ဒီလိုမျိုးမင်းတို့ရေးတဲ့ဥစ္စာကထူးချွန်ထူးခြားလာရင်တော့ဖော်ပြခင်းခံမှာပဲ။ဆိုရက်အနေထားစာဤထက်နည်းနည်းလေးပို့ပြီးတော့အသိအမှတ်ပြုမှု။ဒါမှမဟုတ်လို့ရင်ရှာဖွေပေါ့။အမျိုးသမီးကဗျာဆီယမ်မာတွေဟာရှိလားရှိလားဘယ်လိုကဗျာမျိုးတွေရှိတယ်လဲ။ဟုတ်ပြီဒါကိုတေးရှာလိုက်ပြီးတော့ရှာဖွေမယ်။ဒီမဂ္ဂဇင်းတွေမှာပို့ပြီးတော့များရေးလောင်အားပေးမယ်ပေါ့။ So we also am here by the Lule Melujimatina. Not the Kua, Kabiana, but the workshop, the Swinu Wari, Nanganaga Gabiadu, Badabiana, Sabi Pashu, the Wavana, the Lumuli, Madame, Mutamidi, about who are Nanny did. Yamanangamadi, Galcha, Yavano, Mutamidi, and Mutana to do Tandu, Yamandami Dora, Laya Swinu, the Tamuli, Emha, who are Mutamidi Pawina, outside Bio, Dagabia Taiwan in the Loma Lutinavano, not the Mutamidi, good and Ale. ကိုကိုကိုရန်လည်းအားစိုက်ဖို့ပို့ပြီးတော့လူမျိုးကြီးလိုင်းလာအောင်ဒါအချင်းချင်းလည်းပို့ပြီးတော့စီစီလုံးလုံးနေပါတော့အထုပ်ရမယ်လို့ကျွန်မထင်ပါတယ်အခုလူမျိုးပေါ့နော်ခပြားရေးသားမှုကိုအားပေးမှုနည်းနေတယ်မြန်မာနိုင်ငံမှာပြည်လိုင်ဦးကခပြားဆရာမတူဦးဖြစ်လာတယ်ဆိုတော့ခပြားဆရာမတူဦးအနေနဲ့ရှောက်လှမ်းခဲ့ရတဲ့ခရီးလေးဦးနည်းနည်းပြန်ပြောပြပေးပါလားရှင်ကျွန်မဒီခပြားဒီကစိတ်ဝင်စားတဲ့အက ဦးပိုင်းလောက်မှာကျွန်မဘလော့ဂါပန်ဒိုရာဆိုပြီးတော့ဘလော့ထဲမှာကြပြအပါဝင်တခြားစာပေလေးရေးပြီးတော့တင်ခဲ့တယ်ပေါ့နော်အဲ့ဒီမှာမှကျွန်မငငယ်လေးတရအင်မတန်ဝါဒနာပယ်ခဲ့တဲ့ကြပြကိုပို့ပြီးအားစိုက်ခွန်စိုက်ရေးပြတယ်အခုလက်တလောအနေနဲ့နောက်ဆုံးအဓိကအားပေးခဲ့တဲ့အချက်တစ်ခုကတော့ Bones We Crow ဆိုတဲ့ကြပြစာအုပ်ပေါ့ The Anthology of 15 Contemporary Burmese Poets ဆိုတာအဲ့ဒီစာအုပ်ကိုဘာသာပြန်ပြီးတော့ edit လုပ်ခဲ့တဲ့သူကတော့မြန်မာကြပြဆရာကိုကိုတက်နဲ့ British ကြပြဆရာ James Band ဆိုတာအဲ့ဒီမှာကျမကပြလေးရွေးချယ်ခံရတယ်ဆိုတော့အဲ့ဒီကိစ္စကကျမကိုဒီထက်ပိုပြီးတော့ကြပြမှာပို့ပြီးနှစ်နှစ်ချင်းချင်းထဲထဲဝင်ဝင်လုပ်ဖို့အတွက်ပို့ပြီးတော့တွန်းအားပေးသွားတယ်အဲ့ဒါကတော့ကျမကိုကြပြဆရာမဆိုပြီးတော့ဖြစ်လာနိုင်မှုအတွက်အကြီးမားဆုံးတွန်းအားပေးတဲ့အရာတွေပါပဲ
ဟုတ်ကဲ့မပြေဘူးလိုက်ရင်ပြောတဲ့ Bones for Crew ပေါ့နော် YouTube လို့ဒီပဲရတယ်ဒီစာအုပ်မှာပေါ့နော်မပြေလိုက်ဦးရဲ့နော်ကြပြဆရာမတန်တူရရဲ့ကြပြပါတယ်ဆိုတော့အဲ့ဒီကြပြလေးကိုရွတ်ပြလို့ရမှာရှင
့်အဲ့ဒီစာအုပ်မှာကျမရဲ့ကြပြက၅ဘုတ်ပါတယ်ရှင့်
အကောင်းဆုံးပါလေ
ဟုတ်ကဲ့ငါဘုတ်ပါရဲဆိုတော့ကျမလောလောဆယ်ဟိုလက်ထဲမှာကြပြစားရတရားပါမလာဘူးစားကြပြရတယ်တော်တော်လေးရှည်တယ်
ဩရှည်
ဟုတ်ကဲ့
နောက်ဆိုလေဒီပိုက်လောက်ပေါ့နော်နည်းနည်းလေးခန်းစားချက်ဘလို့ရှိလဲပေါ့နော
်အဲ့ဒီထဲမှာလူတိုင်းများတဲ့ကြပြတပုတ်ကတော့အဲ့လူဘိန်းများမြို့ကိုတင်ပိုက်စင်းဆိုတဲ့ကြပြပေါ့နော်လူဘိန်းတွေဟာရေကြီးရမျက်နှာလှည့်လည်သွားလာတယ်မဟာတတိုင်းကြီးကိုကုတ်ကတ်ဖတ်တတ်တယ်ထရိုဂျန်မြို့ကြီးကိုမြို့ထဲမောင်းသွင်းလာတယ်အဲ့ကြပြအဲ့ဒါနဲ့လာရှိတယ်ကျွန်မ prose poetry ပုံစံမျိုးနဲ့ရေးထားတာဆိုတော့အဲ့ဒါမှဆိုရင်ကျွန်မရဲ့ကြပြထဲမှာမြင်ကွင်းတွေမျိုးစုံပါတယ်နိုင်ငံတကာမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေဟိုကျွန်မကြပြတစ်ပုဒ်ထဲမှာစုပြီးထည့်ထားတာဒါကြောင့်မို့နိုင်ငံခြားသားတွေကတော်တော်လေးနှစ်သက်ကြပါ
ကျွန်မနိုင်ငံမှာဒီကြပြဆီယာမတွေရေတောင်မြောက်ပေးဖို့ပေါ့နော်ပို့ပြီးတော့ထွက်လာဖို့ပို့ပြီးလက်စွမ်းပြနိုင်ဖို့အားပေးထောက်ခံမှုကနည်းနေသေးတယ်ဆိုတော့ဘယ်လိုအကြံပေးချင်ပါလဲရှင
်ပထမဦးဆုံးကတော့ဒီကြပြဆရာမပေါ့အမျိုးသမီးတွေအနေနဲ့ကြပြလောကမှာအရေးအတွက်နည်းတယ်ဆိုတာကမြန်မာနိုင်ငံတစ်ခုတည်းတော့လည်းမဟုတ်ဘူးဒီဥစ္စာကတခြားနေရာတွေမှာလည်းဖြစ်ပျက်နေကြတဲ့အားပဲဒါပေမဲ့အရေးအသွေးပိုင်းဆိုင်ရာကြပြန်တော့တခြားနိုင်ငံတွေမှာကစာပေနိုဘယ်ဆုရတဲ့အထက်မှာအမျိုးသမီးကြပြဆရာတွေပါတယ်နောက်တစ်ခါဒီပူလီဇာဆုပေါ့ကြပြနဲ့ပတ်သက်လို့အဲ့လိုဆုတွေထဲမှာလည်းအမျိုးသမီးတွေကပါတယ်အရေးအတွက်အဖြစ်နေတော့လည်းအရေးအသွေးထဲမှာရှိနေကြတာရှိတယ်ဆိုတော့မြန်မာနိုင်ငံမှာကကြတော့အရေးအတွက်ဖြစ်နေနေတယ်အရေးအသွေးကလည်းဒါဘယ်သူကနေဆုံးဖြတ်တယ်လို့မဆိုနိုင်ပေမဲ့လက်တွေ့အဖြစ်ဒီစာအုပ်တွေထဲမှာရေးသားညွှန်းဆိုကိုးကားနေကြတဲ့ဥစ္စာကိုမတွေ့ရတဲ့အတွက်ကြောင့်ကျွန်မတို့ဒီနေရာမှာပို့ပြီးတော့အားပေးဖို့လိုတယ်လို့ကျွန်မကမြင်မိပါတယ်ပထမဦးဆုံးကတော့ဒီကြပြအတိုင်းဝိုင်းကိုယ်တိုင်နဲ့ပေါ့လက်ရှိဒီကြပြနယ်ပယ်ထဲမှာရေးသားနေကြတဲ့ဆရာတွေရဲ့ဒီဆွေးနွေးမှုတွေမှာနိုင်ငံတကာစာပေတွေလေးလာဖတ်ရှုဟိုဝေဖန်စမ်းစစ်ဒီလိုနေရာမျိုးတွေမှာပါအမျိုးသမီးတွေပါဝင်လာအောင်လို့ပို့ပြီးတော့ထိထိရောက်ရောက်နဲ့ဆွေးခေါ်ပေးရမယ်။နောက်မြို့သမီးတွေကိုတိုင်ကလည်းဒီလိုမျိုးမှာစိတ်ပြလက်ပါနဲ့အချိန်ပေးပြီးတော့ပါဝင်ဆွေးနွေးလာနိုင်အောင်ပေါ့နော်။ဒီကြပြကိစ္စကိုဟိုအလေးထားပြီးတော့လုပ်ဆောင်နိုင်အောင်အတွက်ဒီမလိုကြီးတွန်းအားပေးဖို့အများကြီးလိုပဲထင်ပါတယ
်။မြန်မာနိုင်ငံမှာတော့ကြပြဆီယမတွေပေါ်ထောက်ခံအားပေးမှုဟာနေတာတွေ့ရတယ်။ဒါပေမဲ့လို့လေစာရေးဆီယမတွေမှာပေါ့နော်။ဒီလူကြိုက်များတဲ့စာရေးဆီယမတွေအတော်များများရှိတာကိုလည်းတွေ့ရတယ်လေ
။ဟုတ်ကဲ့။
ဆွေကကြတော့ထောက်ခံအပိမှုရဖို့အတွက်မပြေလည်ဥရုအနေနဲ့ပေါ့နော်လက်ရှိကြပြဆီယမတွေကိုစူးစီးလှုပ်ဆောင်တဲ့ကြိုးပမ်းချက်တွေပါရောရှိပါလားရှင်
ကျွန်မကျိုးညှိချင်းမြန်မာမျိုးသမီးကြပြများစူးစီးမှုဆိုပြီးတော့ဆီယမ35ရောက်ကိုစုပြီးတော့ကြပြစာအုပ်လေးတူထုတ်ခဲ့ပါတယ်နှစ်ကာလများစာပေတိုက်ကနေဖြန့်ချီခဲ့ပေါ့ဆိုတော့ဒီစာအုပ်ကိုထုတ်လိုက်ခြင်းအပြင်အဓိကရည်ရွယ်ချက်ကတော့မြန်မာကြီးများကြပြဆီယမတွေရှိတယ်သူတို့တွေရင်းနေကြတဲ့ကြပြတွေကတော့ဒီလိုကြပြမျိုးတွေပါပဲဒါကိုအရှိကိုအရှိအတိုင်းပေါ့သင်ဟပ်ပြီးချပြခြင်းနဲ့ရည်ရွယ်ချက်နဲ့ဒီစာအုပ်ကိုတစုတစည်းထုတ်လိုက်တာဖြစ်ပါတယ် ไอ้နောက်ပိုင်းမှာမျိုးသမီးကြီးပဲတည်တဲ့နောက်ထပ်ဆက်ပြီးတော့ဟိုထုတ်ဖို့ရတယ်လို့လည်း necessary လीမဟုတ်ဘူးဒါပေမဲ့တခြားမျိုးသမီးမျိုးသားစုပေါင်းပြီးထုတ်လာကြတဲ့စာအုပ်တွေမှာလည်းမျိုးသမီးတွေပုံကြီးများများပါဝင်ထင်အောင်ဒါမဟုတ်ရင်လည်းဒီမျိုးသမီးကြပြဆရာမတွေကနေသူတို့ကိုယ်တိုင်ရဲ့ကြပြပေါင်းချုပ်ပေါ့လုံချင်းဒီလိုစာအုပ်မျိုးတွေထုတ်လာနိုင်ဖို့နောက်မဂ္ဂဇင်းတွေမှာပို့ပြီးရေးလာနိုင်ဖို့ဒါတွေအတွက်တနည်းတဖုံပုံနဲ့ပေါ့နော်အထောက်အကူပြုရဆိုရင်တော့ကျွန်မကပို့ပြီးတော့ဝန်သားမှာပေါ့ You can bend but never break me
cause it only serves to make me more determined ဂျော်နလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်ကြရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင် American တခွင်အစီအစဉ်ကိုနားဆင်ရပါမယ်American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေသူတွေကသူတို့လက်ရှိနေထိုင်နေတဲ့နေရာကိုမိခင်နေရရင်နာမည်အစွဲပြုပြီးမှတ်ခေါ်ကြတဲ့အကြောင်းနဲ့ရိုးရာယဉ်ကျေးမှုတွေကိုဆက်လက်ထိန်းသိမ်းထားကြတဲ့အကြောင်းကိုအောင်ကစီစဉ်တင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကအဲလမီဒါခရိုင်ဟာအခုဆိုရင်အာဖဂန်အမေရိကန်တွေအများပြအခြေဆက်ရာဒေသတစ်ခုဖြစ်လာနေပါပြီ။အာဖဂန်တွေစုဝေးရာဆန်ဖရန်စစ္စကိုမြို့နားကလစ်တယ်ကာဘူးအကြောင်းဆက်တင်ပြပေးပါမယ San Francisco Bay Area က Fremont မြို့လေးမှာဆိုရင် Afghanistan ကရွှေ့ပြောင်းအခြေချသူအတော်များများနေထိုင်ကြတာပါ။တောင်တန်းတွေဘေးနားမှာတည်ရှိတဲ့မြို့ကလေးဖြစ်တာကြောင့်လဲ1980 80ခုနှစ်တွေကဖြစ်ပွားခဲ့တဲ့ Afghan Soviet စစ်ပွဲကနေထွက်ပြေးတင်းရှောင်လာသူတွေအဖို့မိခင်မြေ Afghan ကိုအမတ်ရစေတာပါ။ဒီမြို့ကလေးမှာလာရောက်အခြေစိုက်ကြတဲ့ Afghan တွေများလာတာနဲ့အမျှရိုးရာစားသောက်ဆိုင်တွေစည်းစိမ်တွေလည်းဖွင့်လာကြပြီးအခုခါမှာတော့ Little Kabul ရဲ့လို့ Afghan မျိုးတော်နာမည်ကိုဆွဲပြုပြီးဒေသခံတွေကခေါ်လာကြပါပြီ။ Hayward Mugan, Hasib Alam Khel Garo ဒီအရမနေရတာကန်ထူးတယ်လို့ထင်မှတ်နေသူပါ
။ This is a small little Kabul here.
ဒီနေရာဟာ Fremont လမ်းပေါ်က Kabul မျိုးအသေးစားလေးပါ။အဝတ်ထည်ကစလို့ Afghan နဲ့ပတ်သက်တာအကုန်လုံးရပါတယ
်။ Fremont မျိုးမှာ Afghan စားသောက်ဆိုင်တွေလည်းရှိပါတယ်။လက်ဆက်ပြီးတော့အရသာကောင်းတဲ့ Afghan စားစာတွေလည်းရနိုင်တာပါ။စားသုံးသူ Brad Heller ကတော့ဒီဆိုင်ကအကောင်းဆုံးလို့ဆိုပါရယ
် I like the chicken the best
စသားကြိုက်ပါတယ်တခြားနေရာတွေမှာတည်းဒီဆိုင်ကစသားကိုအကြိုက်ဆုံးပါ
Afghan စားသောက်ဆိုင်မှာလာရောက်စားသောက်သူတွေအတွက်တော့အစားအစာအပြင် Afghan ရဲ့တမိုင်းကြောင်းနဲ့ယဉ်ကျေးမှုကိုလည်းစိတ်ဝင်စားစရာတွေတွေ့ခဲ့တာပါ Melissa Like က
I think food is a great way to learn about other people's
cultures. Sa tao ka ni thru ye yin chin mu de le ko le la chi twe kwin ya ba de. Sa tao sai ne win la de so yin ko she kha ga chat pyou ni ri a dai chat tha da ri ko sa ji mi ba de.
Fremont lam ma ji de shao ga zee sai ni ma Afghan yin chin mu low wet da za ri a wet the ri ne ta cha yin chin mu ne patat da ri ko we lo ya ba de. My one zee sai ma so yin le Afghan paw mouk barbary ko we lo ya ba de. Kaula El Kaisi ga ro di paw mouk ko sa lai ya yin Afghan ma mya la tin mi de lo so ba de.
We always buy this spread.
ဒီပေါင်မုံကိုကြိုက်တော့အမဲဝယ်ပါတယ်။ပေါင်မုံစားရရင်အာဖဂန်နစ္စတန်ကိုပြန်ရောက်သွားသလိုပါပဲ။ဒီပေါင်မုံမျိုးဗမာမှာမရနိုင်ပါဘူး
။ကယ်လီဖိုးနီးယားကိုရောက်ရှိလာပြီးတဲ့နောက်တချို့တွေကလည်းရေကြီးရာမျက်နှာရာပြောင်းရွှေ့ကြပြန်ပါတယ်။ဒါပေမဲ့လည်းတချို့ကတော့ကိုယ့်ရဲ့ဒေသအဖြစ်သတ်မှတ်ပြီးတော့ကာလကြာရှည်နေထိုင်လာကြတာပါ။စားသောက်ဆိုင်ပိုင်ရှင်အဇစ်စ်အိုမာက
I never gave up
ဒီနေရာမှာနေလာတာနှစ်အစိတ်ရှိပါပြီ။အာဖဂန်အလံကိုတော်မှထောင်ထားပါတယ
်တောင်တန်းဘေးနားကဖရီမောက်မျိုးလေးကနေခွဲခွာရမှာဟာအာဖဂန်နစ္စတန်ကိုခွဲခွာရတာမျိုးလို့လဲခံစားမိတာကြောင့်ဘယ်ကုန်းမှသွားမှာမဟုတ်ဘူးလို့လဲသူတို့ကပြောကြပါတယ်ခင်ဗျာဒိုမီနိုကစားရင်နိုင်ငံရေးအကြောင်းဆွေးနွေးနေကြတဲ့တက်ကြီးရွယ်အိုတွေစေပင်လိတ်ခုံလုပ်သားတွေဒါမှမဟုတ်နိုင်ငံရေးအကြောင်းပြောဆိုနေကြတဲ့ပြည်ပရောက်ကျူးပါနိုင်ငံသားတွေကိုဖလော်ရီဒါပြည်နယ်မိုင်ယာမီက Little Havana လို့ခေါ်တဲ့နေရာမှာတွေ့ကြရမှာပါထမင်းတွေစေပင်လိတ်တွေ coffee အစားအစာเซลซาကနေဒိုမီနိုကစားနေတာတွေကိုတွေ့တာကြောင့်လက်တင်အမေရိကနိုင်ငံတစ်ခုကိုရောက်နေသလားလို့ထင်မှတ်မှားစရာရှိပေမဲ့မဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မိုင်ယာမီမြို့က Little Havana လို့ခေါ်တဲ့အရက်မှာပါအဲ့ဒီနေရာကဆယ်လီအိုချို၈လမ်းမကတော့အဝေးရောက်ကျူးဘားနိုင်ငံသားတွေရဲ့အလွမ်းဖြေစရာကျူးဘားနိုင်ငံငယ်လေးဖြစ်ပါတယ်
ကျူဘန်သုတေသနအင်စတီကျူကဂျော့ချ်ဒူနီက
And then in 1959, this is a very large number of people.
I got that bill alone and moved away. Twice lay 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 lay. 1959 ကစလို့ကျူဘာဒုက္ခသည်အများပြဒီနေရာကိုစပြီးခြေချလာတာပါ။မြို့လေကောင်နဲ့နေတဲ့ရှစ်လန်းတစ်လျှောက်မှာအဓိကထားပြောင်းရွှေ့လာတဲ့အတွက်လေဒီနေရာလစ်တဲ့ဟာဗာနာရဲ့ချက်ချက်ချတဲ့နေရာဖြစ်လာပါတယ်
။ကမ္ဘာလူကြိုက်အများဆုံးကျူဘာစားတောက်ဆိုင်လို့အတော်များများကအတိမဲ့ပြုထားတဲ့ Versailles စားတောက်ဆိုင်ဟာဆိုရင်လေလစ်တဲ့ဟာဗာနာမှာရှိနေတာပါ။ဒီစားတောက်ဆိုင်ပိုင်ရှင် Philip Volsa မိဘနှစ်ပါးနဲ့အတူမိုင်ယာမီကိုငယ်စဉ်အချိန်တည်းကရောက်ရှိခဲ့တာဖြစ်ပြီး1980ခုနှစ်ကစလို့ဖခင်နဲ့အတူစားတောက်ဆိုင်လုပ်ငန်းကိုစတင်ခဲ့တာ
ပါ။ This is Cuban coffee window.
မိုင်ယာမီမှာတော့ Versailles ဟာအကောင်းဆုံး coffee ဆိုင်ပါဗျာ။
ကျူဘာအမေရိကန်နေရာဒီဆိုင်ကိုလာပြီးကော်ဖီတောင်းရင်အားကစားကစားလို့နိုင်ငံတကာအရေးခင်းတွေအထိပြောဆိုဆွေးနွေးကြပါတယ်။ဒါပြင်နိုင်ငံရေးသမားတွေသတင်းတောက်တွေနဲ့အမေရိကန်ရောက်ကျူဘာမျိုးဆက်သစ်လူငယ်တွေဟာရေမြစ်သစ်မှာအခြေချနေရသူတွေအကြောင်းပြောဆိုဆွေးနွေးနိုင်ဖို့ဒီနေရာကိုလာရောက်လေ့ရှိပါတယ
်။
ဒီနေရာဟာတယောက်နဲ့တယောက်တွေ့ဆုံမှုနေရာကောင်းတစ်ခုပါ။သမရတွေလည်းဒီမှာလာကော်ဖီတောက်ဖူးကြတယ်လေ။
စီဗင်းလိန်ဟာလည်းကျူဘာယဉ်ကျေးမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးကွာဒနာဗီရာဟာနာမည်ကြီးစီဗင်းလိန်ဆိုင်တစ်ဆိုင်ဖြစ်ပါတယ်။ဆိုင်ကိုလာတဲ့သူတိုင်းကိုကျူဘာကော်ဖီနဲ့အက်ခံပြီးဒါဟာကျူဘာရဲ့ယဉ်ကျေးမှုဖြစ်တယ်လို့ဆိုင်မန်နေဂျာအီရစ်အိုတာရိုကပြောပါတယ်
။ Each cigar touches over 4000 hands.
ဝယ်ယူသုံးဆွဲသူတွေစီကိုမရောက်ခင်စီဗင်းလိန်တရိတ်ကိုလူထောင်နဲ့ချီလုပ်ခဲ့တာပါ။သူစီမံထားတာလည်းဖြစ်ပြီးဒါဟာနေ့စဉ်နေထိုင်မှုဘဝထဲမှာမရှိမဖြစ်ပါ။စီဗင်းလိန်ကိုမိညှိအေးအေးဆေးထိုင်ပြီးကော်ဖီတစ်ခွက်နဲ့နေ့တစ်နေ့ကိုကြော်ဖြတ်ကြည့်လိုက်ပါ။
တကယ်တော့ကျူဘာနဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါဟာမိုင်းတရားကျော်သာဝေးတာကြောင့်ဖလော်ရီဒါမှာဆိုရင်ကျူဘာနယ်ပယ်အမေရိကန်များပြားအခြေဆက်ရာဒေသလည်းဖြစ်လာတာပါခင်ဗျာအမေရိကန်ပြည်ထောင်စုမှာအသက်65နှစ်ကျော်သူအရေးအတွက်ဟာလင်းလင်းမြန်းမြန်းတိုးလာနေပြီးအဲ့ဒီထဲကတချို့ဟာနိုင်ငံရေးချားမှမွေးဖွားသူတွေဖြစ်ပါတယ်ရွှေပြောင်းချေချာနေထိုင်သူအများပြားရှိတဲ့နယူးယောက်လူမျိုးမှာဆိုရင်လေတက္ကသိုလ် 2020 မှာ65နှစ်ကျော်တဲ့ဦးရေဟာအများဆုံးတိုးလာနိုင်တာကြောင့်ပြည်သူ့စောက်လျှောက်ရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံတွေ့လာနေပါတယ်။ဒေးဇီတက်ကြီးကရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးရွယ်ဦးရေဟာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေကိုလည်းစားနိုင်ပြီးတပတ်ကို၃ရက်လေ့ကျင့်ခန်းလုပ်ပါတယ်။အမေရိကန်ပြည်အောင်စုကိုအခုနောက်ပိုင်းရွှေပြောင်းခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်ပြီးတော့တကြီးရွယ်ဦးတွေအဓိကတွေ့ကြုံရတဲ့စိန်ခေါ်မှုကတော့ဘာသာစကားပြဿနာပါဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အရာအမင်က
အမီရာထရီရှေတင်
ဒီကိုဆက်ရောက်တော့ကအင်္ဂလိပ်လိုတလုံးမှမသိပါဘူးအခုလည်းမတတ်ဘူးဆိုတော့အရာဝန်တိုင်းစဉ်းစားမိတာကနောက်တနေ့ကိုဘယ်လိုဖြတ်တန်းရမလဲဆိုတာပ
ါလူများပြားနဲ့တွေ့ဆုံစကားပြောခွင့်မရပဲအထူးကြံချင်းဒီမျိုးကိုအခုလိုတကြီးရွယ်ဦးရွှေပြောင်းချစ်ချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်သူတို့ဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မြို့ပြစင်တာရဲ့အကြီးတန်းသူတွေသည် Christian Gonzalez Rivera ကပြောပါတယ
် Very often you will find older people who feel isolated because their grandchildren
are sick. ဘာကြောင့်ဆိုသလိုပဲတကြီးရွယ်ဦးတွေကအထူးကြံလေးရှိတာကိုတွေ့ရမှာပါသူတို့မိတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနှိစက်ကုန်ပါတယ်ဆိုတော့ဟိုတုန်းကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ်
ဒေးဇီတက်ကြီးကရာကိုတောင်အရှအသင်းအဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်ဦးတွေရင်ဆိုင်နေရတဲ့အထူးကြံမှုကိုရောပါအောင်အစီအစဉ်တွေဆောင်ရွက်ပေးပါရယ်အစိုးရရဲ့ထောက်ပံ့ခြင်းမရသူတွေအပါအဝင်တက်ကြီးရွယ်ဦးတွေအနေနဲ့မိသားစုနဲ့နေနေအောင်လဲစီစဉ်ပေးပါရယ်အခုကမှတော့ India Home ရဲ့ဆက်သွယ်ပေါင်းကူပေးရေးအစီအစဉ်တွေကြောင့်ပျော်ရွှင်ရတယ်လို့ပြောပါရယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ရတာပါအခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားပါတယ်
နေရာကောက်ပဲသီးနှံတွေစိုက်ပျိုးထုတ်လို့ရမှာအထွက်ကောင်းဖို့အတွက်ဓာတ်မြေဩဇာနဲ့ပိုးသက်ဆေးတွေကိုမြန်မာတောင်သူလယ်သမားအတော်များများသုံးနေကြပါတယ်။တဘာဝမဟုတ်တဲ့ဓာတုဆေးဝါးတွေသုံးဆွဲရမှာသတိကြီးကြီးထားဖို့လိုတဲ့အကြောင်းမြန်မာနိုင်ငံဆန်စပါအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါပ
ါ။ဟိုလေယာထွက်ကုန်သီးနှံတွေသင်္ကေတရွက်တွေကဘယ်ဟာမဆိုးပေါ့နော်။တော်ထုတ်လို့လာပြီဆိုရင်ကျွန်တော်တို့တတိထားမှာဒီစားတောက်ကုံတွေရဲ့ BN ရဲ့ကင်းရှင်ရဲ့ အဲ့ဒါတွေရောနောက်ကျန်းမာရေးနဲ့ညီညွတ်ဖို့အရင်ရေးကြည့်လာတယ်ခင်ဗျာ။အဲကြောင့်လဲဆိုတော့ကျွန်တော်ပတ်ဝန်းကျင်တွေမှာဓာတ်ရုပ်ဆေးဝါးတွေသုံးဆွဲမှုကလည်းများလာသလိုဓာတ်ရီကိုစနစ်တကျသုံးဆွဲဖို့နောက်စနစ်တကျဂိုင်တွေဖို့မိမိရဲ့ဒီလေယာနဲ့ဖြိုက်ပြူးရေးမှာစနစ်တကျသုံးဆွဲဖို့ကအရင်ကိုရေးကြည့်လာတယ်။အရေးကြီးတယ်ဆိုတာကဘာလဲဆိုတော့သုံးဆွဲနေတဲ့လူတွေအတင်မကဘူး။စားသုံးတဲ့လူတွေအတွက်လည်းအမြင်ကင်းဖို့ကအရင်ရေးကြည့်တာပေါ့နော်။အကြမ်းလို့ကျွန်တော်တို့ဒီအရာတွေကိုသုံးဆွဲတဲ့အခါသူ့အချိန်စမှန်ဆန်ဖို့နောက်ပြီးရနေကင်းရှင်းဖို့နောက်ဖြန်းတဲ့အခါကျရင်ဘယ်လိုဖြန်းရမလဲနောက်အချိန်စတွေကဘယ်လောက်လဲနောက်ပြီးလို့ရှိရင်ဖြန်းပြီးတဲ့နောက်ပိုင်းကာလပေါ့နော်ရိတ်သိမ်းတဲ့အချိန်အထိကိုကြားမှာရှိတဲ့ဒီအနေကင်းတဲ့သူကာလလေးတွေရှိပါတယ်အဲ့ဒါမျိုးတွေကျော်လွန်ပြီးမှသာလဲဒါသာသုံးမဲ့လူတွေရှိရောက်ဖို့ကာလလေးတွေအတွက်အရင်ကြီးကြီးတယ်ခင်ဗျအဲအဓိကကတော့ကျွန်တော်တို့ပူတက်စီမူတက်စီပေါင်းတက်စီတွေပေါ့နော်ဒါရီယာတန်ဖြည့်လွန်ပြီးဆိုသလိုစနစ်တကျသုံးဆွဲရင်ဒီတိနံတွေကိုဖျက်မဲ့ဘူးလို့နောက်ပြီးတော့ဘူးလို့ပေါင်းလို့ပြဿနာတွေကိုကင်းစင်အောင်လုပ်နိုင်ပြီမယ်တစ်ဖက်ကလည်းဒီဟာသုံးဆွဲတဲ့ကံမှာမမှန်မကန်တဲ့အခါကျတော့သုံးတဲ့လူတွေရောစားတောက်တဲ့လူတွေရောမှလည်းအန္တရာယ်ရှိတာပေါ့နော
်လက်ရှိထားမယ့်အချက်လေးတွေပြောပြပေးပါဆရာ
ဟုတ်ကဲ့ဥပမာအပြင်ကျွန်တော်တခါတော့ဘာတွေ့ဘူးလဲဆိုတော့အဲ့လေကွင်းပြီးမှလေသမားတွေတအုပ်စုဒီပလဲမြေဩဇာတွေမှာဖြူရတန်ဆိုတဲ့ပူတက်စီပေါ့နော်အဲ့ပူတက်စီအမှုန်နေနဲ့ရောနေရအဲ့လေသမားကြီးအားလုံးကလည်းကြောက်မှလက်ဤတည်းလည်းမရှိဘူးဒီတိုင်းလက်ကပြောင်းဒီဘာမှမခံထားတဲ့လက်ကြီးနဲ့တခါနေဖတ်ပြီးတော့ဒီရောနေတာပေါ့နော်ပြီးလို့ရှိရင်သူတို့ကွင်းထဲကိုပြတ်မယ်ပေါ့အဲ့ခါကျတော့ညင်ရတော့တော်စိတ်မချမ်းသာဘူးဘာကြောင့်လဲဆိုတော့ဒီဖြူရတန်ကြီးကတဖြည်းဖြည်းအသားထဲကနေစိတ်ဝင်ပြီးလို့ရှိရင်ခန္ဓာကိုယ်ထဲမှာဒီအစိတ်တောက်တွေကတဖြည်းဖြည်းဆွေးနေမှောက်ဆုံးတော့လူကိုဒုက္ခပေးမှာနောက်တစ်ခုကချက်ချင်းလဲသူကပါလဲဆိုတော့ဒီအငွေတွေထွက်တဲ့ခါကျအဲ့အငွေတွေရှူနေတဲ့ဒါလူရဲ့ချက်ချင်းကိုမူးမေ့သွားတာမျိုးတစ်ခီကိုအစိတ်တင်တာမျိုးရှိရလေ။အဲကြောင့်မလို့ဒီဟာတွေကလက်လွတ်စွဲကင်တွယ်လို့ကိုမရဘူး။ဒါတွေအတွက်ကိုပြည်ပြချာချာပညာပြီးဖို့ကိစ္စရဲ့အရင်ကြီးကြီးတာပဲ
။ဓာတ်မြေဩဇာတွေမှာဖြူရဒန်လိုထိရောက်တဲ့ပိုးသက်ဆေးတွေကိုပါရောပြီးအပင်တွေအောင်မြင်ဖြစ်ထွန်းအောင်ထည့်သွင်းသုံးဆွဲလို့ရှိပါတယ်။ဒါကြောင့်ကိုသုံးတဲ့ဓာတ်မြေဩဇာမှာဘလို့ပိုးသက်ဆေးရခိုင်နှုတ်ဘလောက်ပါနေတယ်အန်ဒီကိုဘလို့ကာဝေးရမယ်ဆိုတာတွေကိုသိထားဖို့လိုပါတယ
်ဂျူရာဒန်ကတော့သူကအမှုန်ပဲခင်ဗျသူကခရစ်စတယ်လေးတူပေါ့နော်ဒီအိုက်ကောင်ကတော်တော်အချိန်ကျင်းတယ်ကျင်းတယ်ဆိုတာသူကဟိုပင်လုံးမြတ်အာနိသင်လည်းရှိတယ်အတူတူသူကကျွန်တော်တို့ဒီစကားဆိုလို့ရှိရင်လည်းအပင်ငယ်ဘဝမှာဒီချက်ပိုးတွေဒါချက်လိုက်တာနဲ့ဒီအပင်လေးကသူကမကြီးနိုင်မဲနဲ့ထွက်လာတဲ့ကွာတခါလေပျက်စီးရတာဆိုတော့လေအဲ့မှာအဲ့ပိုးတွေတန်းကိုခံနိုင်ဖို့အတွက်ကိုလေဝင်းနေမှာကိုပူတက်ချီထဲလာဒီကျွန်တော်တို့ဒီပလဲနဲ့ရောတဲ့ကိစ္စကြတော့သူကချစ်ပူးလို့ပါလို့အတွက်အဲ့ဒီကင်းနေတဲ့ခါကြတော့သူကပက်လိုက်တဲ့ခါကြတော့ဒီသမန်းမြေတွေကတဆင့်အပင်ကစုပ်သွားပြီးတော့အပင်ထဲမှာပြန့်ရင်လာပြီးတော့တွေ့ခဲ့တဲ့ဥကပေါက်လာတဲ့သားလုံးတွေလည်းအဲ့အရွက်စားတာမျိုးတည်သွားတယ်တည်သွားရဆိုဒီလောက်အချိန်ပြင်းတဲ့ကောမြေကြီးထဲရောက်သွားပြီဆိုလို့ရှိရင်အဲ့မြေတူထဲမှာရှိတဲ့ဟိုတီကောင်တွေရောဘက်တီးရီးယားတွေရောအဲ့ပိုးတွေအကုန်လုံးတည်တာငါးတွေလည်းတည်တယ်ဒီလိုမျိုးအကောင်အကုန်မခံနိုင်တော့မွေဆိုလဲတည်တာပဲအဲ့တော့ဘယ်လိုအောင်လဲတော့ပတ်ဝန်းကျင်တစ်ခုလုံးကဒီပိုးသက်ဆေးကြောင့်အကုန်လုံး pollution တွေဖြစ်ပြီးတော့ညဉ့်ညမ်းကုန်တာပေါ့နော်အဲ့ခါကျတော့ဒီမြေတူရောရေတူရောအကုန်လုံးဒီပိုးသက်ဆေးတွေရဲ့အဆိတ်တွေချိန်နေတဲ့ခါကျတော့ဘာဖြစ်ဖြစ်ကျွန်တော်တို့လူဆိုလဲဒါအဲ့ကွင်းထဲမှာဖြတ်သွားနေကျွန်တော်တရားတစ်ဆင့်ဒါတွေရဲ့စိတ်ဝင်နိုင်တယ်အကြီးပြားဆိုတာမျိုးကမလုံနိုင်ဘူးအနည်းနဲ့များတော့စိတ်နာပဲတဖြည်းဖြည်းတဖြည်းခန္ဓာကိုယ်မှာစုလိုက်ရင်accumulation effect နဲ့လူကအဖြစ်အပျက်ဒီအစိတ်ပိတ်နဲ့ယောဂါကြီးဖြစ်လာတာပေါ့နော်။ဒါကြောင့်မလို့ဒီ fusion ကကျွန်တော်အနေနဲ့ဖြစ်နိုင်တယ်အတတ်နိုင်လို့မတုံးတာတော့ပူကောင်းပါလိမ့်ခင်ဗျ။ဟု
တ်ကဲ့ဒီ plan ထက်မြေဩဇာအစိုးရထုတ်တာနော်ဆရာ
။မြေဩဇာကအစိုးရလည်းထုတ်ပါတယ်။နောက်တရုတ်ပြည်ဘက်ကလည်းအများကြီးဝင်ပါတယ
်။ဘယ်လိုနာမည်နဲ့ဝင်လဲဆရာတရုတ်ပြည်
အဲ့ဒီပြည်ပကတော့ကျွန်တော်တို့ဟိုပါပေါ့နော်တရုတ်စာတွေနဲ့ကျွန်တော်ရွှေတောင်တို့ပန်းဘူးတို့အဲ့လိုမျိုးတွေပေါ့တစ်စိတ်မျိုးမျိုးနဲ့ဝင်တယ်ဟိုရှင်းပြောရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမျိုးစာဥပဒေရဆိုရင်တော့ဘယ်မျိုးစာမစူဒီမြန်မာလူပါမယ်ဆိုပြီးတော့တခါညွန်ကြားထားရရှိပေမဲ့တရုတ်ပြည်ဝင်မြန်မာမျိုးစာမှာတော့ပမာလူပါမှာမပါဘူးတရုတ်စာနဲ့အင်္ဂလိပ်စလုံးတွေအင်္ဂလိပ်စလုံးဆိုတာလည်းဒီကကနန်းနေရာတော့အင်္ဂလိပ်ကနန်းပေါ့နော်ဒီတရုတ်စာတွေပဲပါတယ်ဒီချာညားလာမှာပေါ့ကျွန်တော်တို့ဒီပလဲဆိုလို့ရှိရင်သူ့ရဲ့မတန့်စင်တဲ့ຢာခိုင်နှုန်းလေးရှိရယ်ဘာယူရဲ့ percentage ဆိုတာအဲ့ဒါဒီဘလောက်ຢာခိုင်နှုန်းပါတယ်လဲဆိုတာကိုပေါ်ပြမတာဘူးတကယ်တမ်းတော့အဲ့ဘာယူရဲ့ percentage က ကျွန်တော်ပုံမှန်ဆိုလို့ရင်ဖြစ်တင်ဖြစ်တိုက်တာတော့ less than 2% ပေါ့နော် 2% အောက်မှာပဲရှိရမယ်ဒါပေမဲ့အဲ့ရနေတွင်းနဲ့မြေရောစာရေးမှန်မြတ်ဘလောက်ရာခိုင်နှုန်းဆိုရဲဒီအစိတ်တောက်ရာခိုင်နှုန်းဘလောက်ပါသလဲဆိုတာကိုမပေါ်ပြထားဘူးဒါကြီးကတော့မဖြစ်တင်ဘူးလို့ကျွန်တော်တော့မြင်ပါတယ
်ဒီအိတ်ဒီမှာအစိတ်တောက်ရာခိုင်နှုန်းဘလောက်ပါတယ်ဆိုတာကိုပေါ်ပြမထားတဲ
့ဟုတ်ကဲ့
ဓာမီဩဇာတို့ဘာလို့မသုံးတင်ဘူးပေါ့နော
်အမှန်မှန်တော့အဲ့လိုပေါ်ပြမထားတာမျိုးကိုတက်ဆိုင်ရာဌာနတွေနေနေပေါ့နော်ဒီလိုဟာမျိုးဘာကြောင့်မပေါ်ပြလဲမတွင်းလာတဲ့လူတွေပေါ်မှာလူအပ်တဲ့ညွန်ကြားချက်တွေထုတ်ပြဖို့လိုမယ်လို့မြင်ပါတယ်ကြီးတော့တာပါမှုတာဒီဟာတွေကနေထွက်လာတဲ့စိုက်ပျိုးရေးထွက်ကုန်တွေကိုကျွန်တော်စားမယ်ဟင်းသီးရက်တွေစားမယ်ဆိုတော့သူ့ရဲ့မတန်းဆင်မှုကြောင့်ကျွန်တော်ခန္ဓာကိုယ်တွေမှာလာပြီးတက်ရောက်နိုင်တဲ့အန္တရာယ်တွေရှိတယ်ဥပမာတစ်ခါနှစ်ခါနဲ့ပုံမှန်ကျွန်တော်ကနေတူပါစားသုံးနေရတဲ့ခါကျတော့ဒီအာနိသင်တွေကြောင့်ကျွန်တော်လူတွေမှာဒါအမျိုးမျိုးသောယောဂါတွေမမြင်နိုင်တဲ့ယောဂါတွေပေါ်လာတယ်ပဝင်ကြီးရောကျွန်တော်စားသမျှတွေအကုန်လုံးစိတ်မဖြစ်ဘူးဆိုတော့ခံစားချက်မျိုးလို့မှကျွန်တော်တို့ဖြစ်လာတာပေါ့နော်အဲအဲ့ဒါကြီးအတွက်ကိုသက်ဆိုင်ရာဌာနတွေနေနဲ့လဲအတတ်နိုင်လို့မို့ဒီလိုကိစ္စတွေပေါ်မှာဖြစ်နိုင်တော့ထိထိရောက်ရောက်တချို့ဆိုရင်ဒါသတိပေးပြီးမလိုက်နိုင်ရင်ပြင်းပြင်းထန်ထန်လုပ်တဲ့အဖြစ်ကိုဘသူမျက်နှာမှမကြည့်ဘဲနဲ့အေးအေးယူတဲ့အဖြစ်ကိုဖြစ်တင်နေလို့ကျွန်တော်မြင်ပါတယ
်ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပဲဖြစ်ပါရဲ့ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOE ကမနေ့ဖြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုပြန်လည်နားဆင်နိုင်ပါတယ်ခုတော့ကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံရရေးထက်လွှတ်တော်တစ်ခုလုံးမှာမဲခွဲဖို့တင်မတင်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်တရားသူကြီး Kavanaugh နဲ့ဆက်ကြော်သက်ရဲ့အချိန်တုန်းကလင်မဲဆိုင်ရာအနှံ့ကျင်းတာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey Ford ကိုလွှတ်တော်မှာတရားစီထွက်ဆိုပြီးနောက်တနေ့မှာပဲမဲခွဲဖို့စီစဉ်ခဲ့တာပါလွှတ်တော်မှာလူများစုဖြစ်တဲ့ Republican Party ကကိုယ်စားလှယ်7ယောက် Democrat Party ကိုယ်စားလှယ်10ယောက်ပါဝင်တဲ့ကော်မတီမှာဖွဲ့ဝင်2ဖြစ်တဲ့ Jeff Flake ကမနေ့ကအထိဆုံးဖြတ်ချက်မချရသေးကြောင်းပြောရမယ်အုံတော်ဆုံးထောက်ခံမယ်ပြည်မဲ့ကြောင့်ပြောဆိုခဲ့တာလည်းဖြစ်ပါတယ်ဒီနေ့စောပိုင်းအခြေတင်ဆွေးနွေးမှုတွေစတင်ချိန်မှာတော့အနန်ချင်းစော်ကောင်းမှုမှာပါဝင်သူ2ဖြစ်ဆွဆွဲခံထားတဲ့ Mark Judge ဆိုသူကိုစစ်ခေါ်မင်းမြတ်မှုဒီမိုကရက်တက်တော်မတ် Richard Blumenthal ကဆုပြုခဲ့တာကိုတော့ကော်မတီမှာအများစုဖြစ်တဲ့ Republican ကိုယ်စားလှယ်တွေကမဲခွဲပယ်ချခဲ့ကြတာပါအမေရိကန်သမ္မတ Donald Trump ရဲ့လိုရက်တွေကိုလေးဝက်မှတ်တမ်းတင်ဖို့ဆွေးနွေးခဲ့တယ်လို့သတင်းတွေထွက်နေတဲ့ဒုတိယရှင်းလင်းချက်ရော Rosenstein ဟာလွှတ်တော်ကိုယ်စားလှယ်နဲ့တည်ထောင်တွေ့ဆုံဆွေးနွေးဖို့လက်ခံလိုက်ပါတယ်။အလို့တော်တရားရေးကော်မတီဥက္ကဋ္ဌ Bob Cotlett နဲ့မနေ့ကဖုန်းဆက်ပြောဆိုပြီးတဲ့နောက်တွေ့ဆုံမှုသဘောတူခဲ့တာဖြစ်တဲ့အကြောင်းလဲနှိစက်သူတစ်ယောက်ကပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်အချက်တဲရနိုင်ငံတကာအဆင့်ဖြစ်ရှင်းရမယ်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းနဲ့ပြည်ပကဂျောင်းဝင်ဖြစ်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အရေးမြန်မာနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတို့ကဖြစ်ရှင်းရမယ်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာခြေကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်တောက်ကြညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့58တို့ကထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါThank you.
This program has come to you from the Voice of America, Washington.
Welcome to the